Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇူလိုင်လ5ရက်တနင်္လာနေ့ညဗီအိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီအိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝန်လိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
I'm used to accept the black in the program and that's it. Kiaro, shimmy, and yam, or boat, low metimmy, and I do the order of the partner, and you process. Type in there, and don't tell me what you think you, what you want, what a little mean I hear.
ဒီကနေ့အတမင်ကပုဂ္ဂိုလ်တောင်းဆန်းစုကြည်အမှုကိုထပ်မံကြားနာစစ်ဆေးရမှာမလျော်ကံမှုတွေရှိတဲ့အကြောင်းပြောဆိုလိုက်တဲ့သတင်းကိုဥစွာနားဆင်ကြပါမယ်။အဲဒီနောက်မှာတော့မကွေးနယ်စကိုင်းတိုင်းအတွင်းကပြစ်ခတ်တိုက်ခိုက်မှုနောက်ဆုံးအခြေအနေတွေကချင်းပြည်နယ်လွယ်ကျယ်နယ်စပ်ကတရုတ်မြန်မာကုန်သွယ်ရေးဂိတ်ကိုပိတ်လိုက်တာကချင်းပြည်နယ်ဗမာမြို့နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်မှုများပြားနေတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာတော့ COVID စီကံကျက်တစ်ခုဖြစ်တဲ့နှာခေါင်းစည်းမတက်သူတွေကိုတင်းကျပ်စွာရေးယူမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောကြားလိုက်တဲ့သတင်းစရာတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတော်မတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးတော့ပါမယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မမ်းမြသစင်အောင်တို့ကတင်ပြပေးကြပါမယ်ခင်ဗျ။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတစ်ဝန်းလုံးနိုင်ငံရေးစီးရေးအကြက်တဲပဋိပက္ခတွေအပြင်ကယောဂါဘေးကဘာတပြိုင်နက်ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံတိုင်းနှစ်ပြည်နယ်ဒေသအသီးသီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ကြားပစ်ခတ်တိုက်ခိုက်မှုပြင်းထန်နေသလိုနှစ်ဖက်ထိခိုက်ဒေဆုံးသူတွေတိုးလာနေပါတယ်စကိုင်းတိုင်းနဲ့မကွေးတိုင်းဒေသကြီးတွေကနေရာတချို့မှာတော့စစ်ကောင်စီတပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေပိုးပြီးတော့ပြင်းထန်လာပါတယ်စကိုင်းတိုင်းကောလင်းမြို့နယ်မှာမနေ့ညပိုင်းကကောလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကြားတိုက်ပွဲတွေအတွင်းနှစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးစစ်ကောင်စီဘက်ကတော့ပိုးပြီးတော့အထိနာခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်စစ်ကောင်စီဘက်ကထိခိုက်ဒေဆုံးမှု10ခန်းနဲ့ချီရှိတယ်လို့ဒေသခံတချို့ကပြောဝင်မဲ့အစင်အတိအကျကို VOA ကတိကျအတိမပြုနိုင်နေပါဘူးတခါတိုင်းရင်နာလက်နက်ကင်တွေနဲ့စစ်ကောင်စီတပ်ကြားမတ်လအနောက်ပိုင်းကစပြီးတော့တိုက်ပွဲတွေပြင်းထန်လာတာကြောင့်ချင်းကချင်းကရားကရင်နဲ့ရှမ်းပြည်နယ်အပအဝင်ဒေသပေါင်းစုံကနေရစွန့်ခွာသွားရတဲ့ပြည်သူသိန်းချီရှိပါတယ်တောတောင်တွေထဲမှာရောဘုံကြီးကျောင်းတွေနဲ့ခရီးယံဖျားကျောင်းတွေမှာပါခိုးလုံနေကြရတဲ့စစ်ရှောင်ပြည်သူတွေလည်းစစ်ကောင်စီကအင်အားဖြည့်တင်းနေတာကြောင့်နေရမပြနိုင်သေးပါဘူးစစ်ရှောင်ပြည်သူတွေအတွက်ဆန္ဒရိတ်ခါနဲ့ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေချိန်မှာပဲနိုင်ငံတော်အလုံးကိုဗစ်ကူးခံရသူလည်းနေ့စဉ်စံချိန်တင်တိုးလာနေတာမှာစစ်ရှောင်ဒုက္ခသည်တချို့လည်းပိုကူးခံနေရတာပါအခုလိုမတိမငြိမ်အခြေအနေတွေပေါပေါက်နေချိန်မှာစစ်အာဏာသိမ်းမှုဆန့်ကျင်ကပ်ကွက်တဲ့ဆန္ဒပြလှုပ်ရှားမှုတွေကတော့အဖန်အစီတွေပိတ်ဆို့မှုတွေကြားကရန်ကုန်မန္တလေးအပအဝင်ဒေသအတော်များများမှာနှီးမျိုးစုံနဲ့ပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံထဲမှာရှိတဲ့အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးတွေကနိုင်ငံခြားသားအကြီးတန်းတာဝန်ရှိသူတွေအနေနဲ့ခွင့်ပြုချက်မရှိဘဲနိုင်ငံတွေကထွက်ခွာခွင့်ကိုစစ်ကောင်စီကပိတ်ပင်လိုက်ကြောင်းဒီကိစ္စကိုတိုက်ရိုက်တည်ထားတဲ့လူတယောက်ကိုကိုးကားပြီးတော့ Riders သတင်းတရမှာဒီကနေ့ဖော်ပြထားပါတယ်။ဒီလျော့ကအမိန့်စာကိုဂျွန်လလယ်မှာထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းကုမ္ပဏီအကြီးတန်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံကထွက်ခွာချင်နေဆိုရင်မြန်မာနိုင်ငံသားရောနိုင်ငံခြားသားအရာရှိတွေကပါခွင့်ပြုချက်အရင်ယူရမယ်လို့လည်းပါရှိပါတယ်။အဲ့ဒီအမိန့်စာအပြင်စစ်ကောင်စီကနောက်ထပ်ပေးပို့လာတဲ့အမိန့်စာမှာတော့အများပြည်သူရဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုအာဏာပိုင်တွေကကြားဖြတ်နားထောင်နိုင်မဲ့ spyware နည်းပညာတွေတပ်ဆင်မှုဆက်သွယ်ရေးကုမ္ပဏီတွေကိုဒီကနေ့ဇူလိုင်5ရက်နောက်ဆုံးထားအပြေလောက်ဆောင်မှုညွှန်ကြားထားတယ်လို့လည်းပြောပါတယ်။ spyware နည်းပညာကစာတိုရေးပို့ရာတွေနဲ့ဝင်ကြည့်ထားတဲ့အင်တာနက်စာမျက်နှာတွေကိုလည်းထောက်လာနိုင်ပါတယ်။ဒီညွှန်ကြားချက်တွေကို Rider သတင်းဌာနကတိုက်ရိုက်မမြင်ရသေးပေမဲ့လို့ဒီအကြောင်းတိုက်ရိုက်သိထားသူတယောက်ပြောခဲ့တာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ဖြေဆိုတာမရှိသေးဘူးလို့လည်းပြောပါရယ်ဆက်သွယ်ရေးနဲ့အင်တာနက်ကုမ္ပဏီအကြီးအကဲအရာရှိတွေရဲ့ခီးတွားလာမှုအပေါ်အခုလိုအမိန့်ထုတ်ပြန်လိုက်တာဟာ spyware တွေအပြီးတပ်ဆင်နိုင်ဖို့စစ်ကောင်စီကဖိအားပေးတာဖြစ်တယ်လို့လည်းဒီကိစ္စကိုတိုက်ရိုက်သိရှိထားသူကပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီကစိုက်ဘာလုံခြုံရေးဥပဒေကြမ်းချမှတ်မဲ့အကြောင်းကြေညာခဲ့သလိုနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရဲ့အချက်လက်လုံခြုံမှုကိုကာကွယ်ပေးတဲ့ဥပဒေတချို့ကိုလည်းပြင်ဆင်ပြဋ္ဌာန်းရရှိခဲ့ပါတယ်။ဧပြီလကစပြီးတော့ COVID-19 ကပ်ရောဂါတတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာတင်းနှင်းငွေနဲ့တရက်ထဲတိတ်ဆုံးသူ90နဲ့ပိုကူးသူ6000ကျော်ရှိပါတယ်။ မြို့တော်ဘန်ကောက်ကပိုကူးဆက်ရအချက်အခြာဖြစ်နေတယ်လို့ထိုင်းကြမာရေးတာဝန်ရှိသူတွေကပြောပါတယ်
The number of new confirmed cases in provinces outside Bangkok metropolitan area is now steadily increasing.
Delta မျိုးပိစာပြောင်းပိုတဲ့ကြောင့်မကောက်မျိုးအပြင်အနီးတစ်ဝိုက်မှာပိုကူးဆက်မှုတွေပုံမှန်တိုးလာနေပြီးတနင်္ဂနွေလုံးကပါပြန့်နှံ့နေတာကိုကာယောဂါကာကွယ်ထိုင်းရေးဌာနကတွေ့ရှိခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ညွှန်ကြားရေးမှူး Miss Besom Blasi Tichika ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ထိုင်းနိုင်ငံမှာလက်ရှိချိန်တွင်ပိုကူခံရသူက2,000ကန့်နေပြီးတော့တိတ်ဆုံးသူစုစုပေါင်းက2,300လောက်ရှိပါတယ်။ပိုကူခံရသူတစ်ထဲမှာထိုင်းရောက်ကမ္ဘောဒီးယားလူမျိုး10ဦးနဲ့မြန်မာနိုင်ငံသား2ဦးပါတယ်လို့လည်းပြောပါတယ်။မလေးရှားနိုင်ငံမှာလည်း6ရက်ဆက်တိုက်နေ့စဉ်ပိုကူသူ6,000ကျော်ရှိနေတဲ့အတွက်ပိုကူသူစုစုပေါင်း8,000ဝန်းကျင်နဲ့တိတ်ဆုံးသူက9,500ရှိပါတယ်။ကမ္ဘာမှာစတုတ္ထမြောက်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ဆေးရုံတချို့မှာလူနာတွေအတွက်အောက်ဆီဂျင်ပြတ်လတ်လာနေပြီးကျန်းမာရေးစနစ်ပြိုလဲသွားမှာကိုစိုးရိမ်မှုတွေရှိနေပါတယ်။တနင်္ဂနွေနေ့ကပိုကူသူ18,000ကျော်နဲ့တေဆုံးသူက900ကျော်ရှိကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ပိုကူးစက်မှုတကြော့ပြန်တိုးလာနေတာကိုထိန်းချုပ်နိုင်ရေးအတွက်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတချို့မှာကာယောဂါဆိုင်ရာကန့်သတ်ချက်တွေပြန်ပြီးတော့ထုတ်ပြန်ထားတာပါ။စစ်အာဏာသိမ်းမှုနောက်ပိုင်းနိုင်စင်ပိုကူဆက်မှုစံချိန်တင်တိုးလာနေတဲ့မြန်မာနိုင်ငံမှာတော့တင်းနှင်းငွေတွေကပိုစစ်ဆေးမှု1000ကျော်မှာပိုတွေ့သူ2300ကျော်ရှိပြီးတိတ်ဆုံးသူက25ဦးရှိတဲ့အကြောင်းမြန်မာအားကစားနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ Washington Post နဲ့ ABC သတင်းဌာနကအမေရိကန်မှာပူပေါင်းကောက်ယူထားတဲ့လူစုသဘောထားစစ်တမ်းအရာ COVID-19 ရောဂါကာကွယ်ဆေးထိုးထားသူ Democrat က86ရာခိုင်နှုန်းရှိနေချိန်မှာ Republican ကတော့45ရာခိုင်နှုန်းပဲရှိတာကိုတွေ့ရပါတယ်။ကာကွယ်ဆေးထိုးမထားတဲ့သူ60ရာခိုင်နှုန်းကမျိုးဗီဇပြောင်း Delta ပိုအကြောင်းအစိုးရကချက်ကပြောနေတယ်လို့ပြောကြပါတယ်။ဆေးထိုးပြီးသား American 64ရာခိုင်နှုန်းကတော့ Delta ပိုတည်ရဲ့အန္တရာယ်ကိုအစိုးရကမမှန်ကန်ကန်ရှင်းပြထားတယ်လို့ယုံကြည်တာကိုတွေ့ရပါတယ်။ကူးစက်မြန်လာတဲ့ Delta ဗီဇပြောင်းပိုတည်ကိုကမ္ဘာတစ်ဝှမ်းလုံးရင်ဆိုင်နေရတာပါ။အီရန်သမ္မတဟာဆန်ရူဟာနီကသူ့နိုင်ငံမှာကိုဗစ်တရားလိုင်းနဲ့ကျုံ့မလို့ဖြစ်နေပြီလို့သတိပေးပါရယ်။ Delta COVID ပိုးကူးခံရလို့အီရန်နိုင်ငံမှာဆေးရုံတက်ရတဲ့သူနဲ့တိတ်ဆုံးသူတွေတိုးလာတယ်လို့လည်းအီရန်တာဝန်ရှိသူတွေကပြောပါရယ်။မြို့တော်တီဟီရန်အပါအဝင်မြို့ကြီး295မြို့မှာမရှိမဖြစ်မဟုတ်တဲ့စီးပွားရေးလုပ်ငန်းအားလုံးပိတ်ထားရတယ်လို့တမျိုးနဲ့တမျိုးခီးသွားလာမှုကိုပါကန့်သတ်ထားတာပါ။အိန္ဒိယနိုင်ငံမှာတော့ဒီကနေ့ပိုးကူးသူ4,000နီးပါးထိကျဆင်းလာပါတယ်။ဒါပေမဲ့လည်းအမှန်တကယ်ပိုးကူးခံရသူကဒီထက်များမဲ့ပုံရှိတယ်လို့ပြည်သူ့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမညသစင်အောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။ American သမ္မတဂျိုးဘိုင်ဒန်ကျန်းသစ္စာကြိမ်ဆိုပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်သမ္မတအင်ဖြူတော်မှာလူစုလူဝေးနဲ့အခမ်းအနားကိုဇူလိုင်လ4ရက်လွတ်လပ်ရေးနေ့မှာပြုလုပ်ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကကျင်းပတဲ့အဲ့ဒီလွတ်လပ်ရေးနေ့အခမ်းအနားမှာသမ္မတဘိုင်ဒန်က American နိုင်ငံဟာစုစုစည်းစည်းနဲ့ပြန်လာခဲ့ပါပြီလို့ပြောပါတယ်
။ This year the 4th of July is a day of special celebration.For we are emerging
ကယောဂါကြောင့်အမှောင်ဖုံးနေတဲ့ကာလတွေနဲ့အထူးကျန်နေကြရတဲ့ကာလတွေကြောင်းရုံမှုနဲ့နောက်ကျဉ်ဆုံးရှုံးမှုတွေကနေလျောက်ခဲ့တာကြောင့်ဒီနေ့လွတ်လပ်ရေးနေ့ဟာအထူးအောင်မခံရမယ့်နေ့တစ်နေ့ဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။တနင်္ဂနွေနေ့ကလွတ်လပ်ရေးနေ့အခမ်းအနားအတွက်လူရပေါင်းများစွာကိုအင်ဖြူတော်ကိုဖိတ်ကြားခဲ့ပြီးတော့ဒီဖိတ်ကြားခံရသူတွေရဲ့COVID-19 ကိုတုံ့ပြန်တိုက်ဖျက်ရမှာအဓိကအခမ်းကဏ္ဍကပါဝင်ခဲ့တဲ့မရှိမဖြစ်လူသားတွေပါဝင်တယ်လို့စစ်တပ်မိသားစုတွေလည်းပါဝင်ပါတယ်။သမ္မတဘိုင်ဒန်ရဲ့အစိုးရကလွတ်လပ်ရေးနေ့ရောက်ရင် American ပြည်သူတွေရဲ့80ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးဖြစ်ဖို့ညှိမှန်းခဲ့တာပါ။အခုအချိန်ထိ American ပြည်သူ68ရာခိုင်နှုန်းကအနည်းဆုံးကာကွယ်ဆေးတစ်ချိန်ထိုးပြီးဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့နေ့လယ်ပိုင်းကဖိလစ်ပိုင်စစ်တပ်ပိုင်တည်ယူပို့ဆောင်ရေးလေယာဉ်တစ်စီးနိုင်ငံတောင်ပိုင်းစွန်းစူလူပြည်နယ်ဂျိုလိုကျွန်းလေစိတ်အစင်းမှာပြစ်ချခဲ့တာကြောင့်အနည်းဆုံးလူ90သေဆုံးပြီး49ဦးဒဏ်ရာရခဲ့ပါတယ်စစ်တပ်ပိုင် Lockheed C-130 အမျိုးအစားတည်ယူပို့ဆောင်ရေးလေယာဉ်ဟာလေစိတ်ကိုအစင်းပြေးလန်းကနေကျော်ပြီးတော့အခုလိုမီးလောင်ပေါက်ကွဲခဲ့တာပါလေယာဉ်ပေါက်ကွဲမှုကနေလွင့်ဆင်လာတဲ့အပိုင်းစာရီကြောင့်မြေပြင်ပေါ်မှာရှိတဲ့သူ9ဦးထိခိုက်ဒဏ်ရာရခဲ့ပြီးဒီထဲက3ဦးသေဆုံးခဲ့တယ်လို့စစ်တပ်ကပြောပါတယ်။ ဒီပြန်လည်ပြပြမိုးမှန်ထားတဲ့ C-130 လေယာဉ်ဟာဒီနှစ်အတွင်းစီးရီအထောက်အကူအနေနဲ့အမေရိကန်ကဖိလစ်ပိုင်ကိုပေးထားတဲ့လေယာဉ်နှစ်ဆင်းတွေကတစ်ဆင်းလည်းဖြစ်ပါတယ်။မြို့တော်မနီလာကနေတောင်ပိုင်းကာကာယန်ဒီအိုရိုမြို့မှာတာဝန်ကျတဲ့ဗိုလ်ချုပ်ကြီးတဦးနဲ့သူ့ရဲ့မိသားစုတွေကိုအရင်ပို့ဆောင်ပေးခဲ့ပြီးတဲ့နောက်လေယာဉ်ကဆူလူကျွန်းမှာတာဝန်ကျစစ်သား100လောက်ကိုပို့ပေးဖို့ဆက်ပြီးတော့ထွက်ခွာခဲ့တာပါ။ဒီတပ်ဖွဲ့တွေကိုအစ္စလာမိတ်စစ်သွေးကြွတွေနဲ့ဖိလစ်ပိုင်စစ်တပ်တို့ရေရှည်တိုက်ပွဲဖြစ်နေတဲ့ဒေသတွေအကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးအဖွဲ့မှတာဝန်ပေးရထားတာပါ။ရိုက်ကူးထားတဲ့ဗီဒီယိုတစ်ခုမှာတော့လေယာဉ်ဆင်းသက်တဲ့အချိန်မှာရာသီဥတုကကောင်းမွန်နေပြီးတော့လေယာဉ်ကပြေးလမ်းကနေကျော်ပြီးအနီးနားအုံတော်ထဲမှာမီးလောင်ပေါက်ကွဲခဲ့တာကိုတွေ့ရပါတယ်။လေယာဉ်တိုက်ခိုက်ခံရတဲ့အထောက်အထားတစုံတရာမတွေ့ရသလိုစုံစမ်းစစ်ဆေးရေးအဖွဲ့တွေကလေရင်ပြန်တမ်းမှုမှတ်တမ်းတင်ကရိယာကိုရှာဖွေနေစေဖြစ်တယ်လို့ဒေသဆိုင်ရာတမှုကြီးတူကပြောပါတယ်ရှင်။ချက်ပန်နိုင်ငံအလေပိုင်းပင်လယ်ကမ်းခြေမြို့တစ်ခုဖြစ်တဲ့အတာမီမြို့မှာမြေပြိုကျခဲ့တာကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီး80လောက်ပျောက်ဆုံးနေစေဖြစ်ပါတယ်။တိုကျိုမြို့အနောက်တောင်ပိုင်း55မိုင်လောက်အကွာမှာရှိတဲ့ဒီမြို့မှာစနေနေ့ကမြေပြိုကျခဲ့တာကြောင့်အင်ဂျီ130လောက်နဲ့အဆောက်အဦတွေထိခိုက်ပျက်စီးခဲ့ပါတယ်။ရေပောင်းများစွာဆက်တိုက်မိုးရွာနေခဲ့ပြီးတဲ့နောက်မှာစနေနေ့ကအခုလိုမြေပြိုကျခဲ့တာဖြစ်ပြီးရှာဖွေကယ်ဆယ်ရေးအဖွဲ့တွေကတေဆုံးပျောက်ဆုံးသူတွေကိုဆက်ပြီးတော့ရှာနေစေဖြစ်ပါတယ်။ဂျပန်နိုင်ငံမှာဇူလိုင်လ23ရက်နေ့2020တိုကျိုအိုလံပစ်အားကစားပွဲစဉ်တွေကိုစတင်ဖို့ပြင်ဆင်နေသလိုတစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုပြီးတိုးလာမှာကိုဒေသခံပြည်သူတွေကြားမှာစိုးရိမ်မှုတွေလည်းရှိနေပါတယ်ရှင်။အမေရိကန်နိုင်ငံနဲ့နိုင်ငံတချို့ကစီးပွားရေးလုပ်ငန်းတွေရဲ့ကွန်ပျူတာစနစ်တွေရဲ့အကြီးအကျယ်ထိုးဖောက်ဝင်ရောက်ပြီးလုပ်ငန်းတွေရပ်ဆိုင်းသွားအောင်ပိတ်ဆို့ထားတဲ့စနစ်တွေကိုပြန်ဖွင့်ပေးဖို့ဆိုရင်အမေရိကန်ဒေါ်လာတန်း80နဲ့ညီတဲ့ cryptocurrency digital ငွေကြေးပေးရမယ်လို့ဝင်ညှစ်တောင်းဆိုနေပါတယ်။ဒီလူတွေကကွန်ပျူတာဖောက်ထွင်းပြီးတော့အကြီးအကျယ်ငွေညှစ်နေသူတွေလို့ယူဆရပါတယ်။တောက်ကြံတွေကဖြစ်ပွားခဲ့တဲ့ဒီ cyber တိုက်ခိုက်မှုဟာကမ္ဘာတဝန်းယာနဲ့ချီတဲ့ကုမ္ပဏီတွေနဲ့အစိုးရဌာနတွေကိုထိခိုက်စေခဲ့တာပါ။ cyber တိုက်ခိုက်သူတွေက American ပြည်ထောင်စု Florida ပြည်နယ်အခြေစိုက် software ကုမ္ပဏီ Cassia ကိုလည်းတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့် Cassia ကုမ္ပဏီရဲ့ software ပစ္စည်းတွေကိုအသုံးပြုတဲ့ကုမ္ပဏီတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေမှာကွန်ပျူတာစနစ်နဲ့ data အချက်အလက်တွေအသုံးပြုလို့မရနိုင်အောင်ရပ်ဆိုင်းသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာရှုပ်ထွေးပြီးတော့အစ်မင်းနဲ့တိုက်ခိုက်မှုတစ်ခုဖြစ်ကြောင်းကာဆေးယာကုမ္ပဏီကကြေညာထားပါတယ်။ကုမ္ပဏီအနေနဲ့သူ့ရဲ့ software အသုံးပြုသူဖောက်သည်တွေအတွက် cyber တိုက်ခိုက်ခံရမှုရှိမရှိထုတ်ဖော်နိုင်တဲ့နည်းပညာတစ်ခုရှိကြောင်းနဲ့ကုမ္ပဏီရဲ့ data အချက်အလက်တူလောင်ထားတဲ့ center တွေအားလုံးတနင်္လာနေ့နောက်ပိုင်းမှာ online ပေါ်ကိုပြန်ပြီးတော့ရောက်ရှိအသုံးပြုနိုင်ဖို့မျှော်လင့်ထားကြောင်းလည်းထုတ်ပြန်ကြေညာထားပါတယ်။ဒီလို digital ငွေကြေးတောင်းဆိုချက်ကိုရုရှားတို့နဲ့ဆက်နွယ်နေတဲ့ဂိုင်းတစ်ခုဖြစ်တဲ့ Revel ဂိုင်းအသုံးပြုတဲ့ website မှာတနင်္ဂနွေနေ့ကတွေ့ရတာပါ။ပြီးခဲ့တဲ့မေလကုန်ပိုင်း GPS အသားထုတ်လုပ်မှုလုပ်ငန်းကြီး cyber တိုက်ခိုက်ခံရမှုမှာလည်းဒီ Revel ဂိုင်းနဲ့ဆက်နွယ်နေတယ်လို့ American စုံစမ်းရေးဌာန FBI ကပြောပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုနားလည်နဲ့မမျှသတင်းအောင်တို့တင်ပြပေးကြတာပါခင်ဗျာ။ VOA American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းပြပွက်ချက်တွေတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ဒေါက်တာဆန်းစုကြည်ရဲ့အမှုကြားနာမှုသတင်းနဲ့စပါမယ်။အမှုခုနှစ်ခုနဲ့တရားစွဲဆိုခံထားတဲ့ဒေါက်ဆန်းစုကြည်ကသူ့အမှုတွေနဲ့ပတ်သက်လို့မလျော်ကန်တဲ့လှုပ်ထုံးလုပ်နည်းတွေဖြစ်နေတယ်ဆိုတဲ့သူ့အမြင်ကိုရှင်းနေကိုပြောကြားခဲ့ပါတယ်။သူ့အမှုတွေစစ်ဆေးနေတဲ့အချိန်တွေပေါ်သူ့ရဲ့ရေဘူးရအမြင်ကိုဒေါက်ဆန်းစုကြည်ကအခုလိုပြောတယ်လို့ရှင်းနေဥက္ကမောင်ဇော်က VO ကိုပြောပါတယ်။905ခါဝေးနဲ့တရားစွဲခံထားရတဲ့အမှုအတွက်တပ်တွေအပေါ်ခရိုင်တရားရုံးကကန့်ကွက်ပေးချခံခဲ့ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြမှာပါခင်ဗျာ။
နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇူလိုင်လ5ရက်နေ့ကဆက်လက်ပြီးတော့စစ်ဆေးခဲ့ပါတယ်။တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25ချိုးဖောက်တယ်ဆိုတဲ့သမ္မတဦးဝင်းမြင့်ရဲ့အမှုနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုကဏ္ဍဦးဆွဲဆိုထားတဲ့အမှုတွေတဲ့ကသုံးမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုံတွင်းကုံဥပဒေပုံမှန်8နဲ့ဆက်သွယ်ရေးဥပဒေပုံမှန်69တို့ကိုချိုးဖောက်တယ်ဆိုတဲ့အမှု3ခုအတွက်နေပြည်တော်ကတည်သက်အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးတာပါသူ့အမှုတွေစစ်ဆေးနေတဲ့အခြေအနေပေါ်မှာတော့ဒေါအောင်ဆန်းစုကြည်ဘက်ကမလျော်ကန်တဲ့လှုပ်ထုံးလုံနည်းတွေဖြစ်နေတယ်လို့မြင်ကြောင်းဒေါအောင်ဆန်းစုကြည်ရဲ့ရှင်နေကြီးဦးခင်မောင်ဇော်က VOA ကိုပြောပါတယ
်ဒီမင်းကပြောတဲ့အချက်တစ်ချက်ကြီးတယ်အဲ့ဒါပါလဲပြတော့သူ့စီကြောက်တယ်မကြောက်ဘူးနေတယ်နော် I'm used to assess the block အင်္ဂလိပ်လိုပုံမှန်လည်းအဲ့ဒါအဲ့ဒီဥစားတော့ကျန်တော့ ရှိနေရရအောင်ပို့ဖို့လိုမယ်ထင်တယ်အဲ့ဒါသူပြောတယ်နော် undue process တို့ခေါ်တာပေါ့ဥပဒေမှာနော် undue process ထိုက်တဲ့နဲ့သူလုပ်ဆောင်မှုမျိုးသူလူမျိုးလုပ်ဆောင်မှုဖြစ်စေမျိုးမဟုတ်ဘူးပေါ့ဗျာသူကတော့အဲ့ဒီလိုမြင်နေတာရှိတယ်
တရားစီရင်ရေးမှာလှုပ်ထုံးလုံနည်းနဲ့မညီဘူးလို့ဒေါအောင်ဆန်းစုကြည်ကမြင်နေပုံရပါမယ်ဘလို့လှုပ်ထုံးလုံနည်းအသေးစိတ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးသူ့အပေါ်မှာဆွဲဆိုထားတဲ့အမှုတွေအတွက်ရှေ့နေတွေနဲ့ရုံးချင်းနေတွေမှာအချိန်အကန့်အသတ်နဲ့တွေ့ဆုံနိုင်တာကလွဲလို့တီးတန့်အချိန်ယူတိုင်မင်ဆွေးနွေးနိုင်တာမျိုးလည်းမရှိခဲ့ပါဘူးစစ်ဆေးကြားနာနေစဲဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကတစ်ခုဖြစ်တဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်လှုပ်ရှားမှုပုံမှ905ခါကွေးချိုးဖောက်တယ်ဆိုတဲ့အမှုအတွက်ကတော့တရားလိုတင်ပြတဲ့တက်သေးတွေကိုဒေါအောင်ဆန်းစုကြည်ရဲ့ရှင်နေတွေဘက်ကတက်သေးတင်ခွင့်မရအောင်ကန့်ကွက်တဲ့အပေါ်မှာတော့ခရိုင်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်။ဒါကြောင့်တိုင်းတရားရုံးတက်ဖို့ရှင်နေတွေဘက်ကပြင်ဆင်နေတယ်လို့ဦးခင်မောင်စောကပြောပါတယ
်။အဲ့ဒါငါခတ်ဝေးရကြာပြအမေပြင်ဆင်မှုတက်တဲ့ချက်ဖို့တင်တယ်ပေါ့ဗျာ။ဒီနေ့ကကြာတော့အဲ့ဒီရှောက်လာဦးကြည့်ပြီးတဲ့ဆက်ကြတော့ရှောက်လာတင်နေရှင်နေကိုရှောက်လိုက်ပြီးပြင်ဆင်နေရအောင်အားလုံးလက်ခံတင်တယ်။ဆရာရဲ့ပေးပြီးတော့ချစ်ချင်းနဲ့ဆရာရဲ့နားထောင်ပြီးတော့အဲ့ဒီရှောက်တော့ပယ်လိုက်တယ်ဗျ
။ဒီမှုကိုမနက်ဖြန်ဇူလိုင်လ6ရက်နေ့မှာဆက်ပြီးတော့စစ်ဆေးကြနာသွားမှာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကဆက်သွေးရုံးပြီးပုံမှန်69ချုံဖောက်တယ်ဆိုတဲ့အမှုနဲ့ပတ်သက်ပြီးအထက်တရားရုံးကိုလည်းတင်ပြထားပါတယ်။ပြီးခဲ့တဲ့တပတ်ဂျုံချင်းတို့ကဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြလန်မေကွန်းထုတ်မေးမြန်းတာကိုတရားလိုရှိနေဒီဘက်ကကန့်ကွက်ခဲ့တာကြောင့်အထက်တရားရုံးကိုတင်ထားတာဖြစ်ပါတယ်ဒီကနေ့စစ်ဆေးတဲ့ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ရဲ့အမှုတွေမှာတရားလိုပြတက်သေးတွေကိုစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကြီးဦးခင်မောင်စောကအခုလိုပြောပြပါတယ
်ဦးဝင်းမြင့်ကိုဆွေးနွေးထားတာမျိုးပေါ့ညာဒီဘာဝဒီနေ့ဆက်မှာနေဆွေးနွေးဟိုစာပြီးတော့ခေါ်ပါတယ်ဒီလိုပြတက်သေးတရားကိုစစ်ပါတယ်ပြီးတဲ့အခါကျတော့ဒေါအောင်ဆန်းစုကြည်ကိုတဘာဝဒီ25နှစ်ဆွဲတဲ့အမှုအဲ့ဒီမျိုးဖြစ်ပါလေ။ဦးမင်းရဲ့အမှုမှာတပြေခန့်နဲ့နိုင်လူတွေပဲတတိနှစ်ယောက်ပဲဖြစ်ပါလေ။နောက်တစ်ခါချက်ပြရအနေနဲ့ကစွန်စန်းတိကြီးကိုဆက်တော်ရေးဥပဒေအရဆွဲထားတဲ့အမှုခေါ်ပါလေ။အဲ့ဒီမှာတေလူပြတပြေခန့်ကိုအဲ့ဒီတပြေဖြစ်အပြေနောက်ထပ်တတိနှစ်ယောက်ကိုလည်းဖြစ်ပါလေ။နောက်တတိနှစ်ယောက်ကတော့ရှာဖွေတဲ့ဒီပါပဲ။အကျသားတဲ့ဒီပေါ်လေ။နောက်တစ်ခါနောက်ဆုံးအနေနဲ့ပေါ်သားကြည့်ကြည့်ဦး။ပုံရင်းကြီးပုံဥပဒေရဆွဲထားတယ်။အမှုကိုဆက်ပါလေ။တက်ဒီ၃ရက်ဆက်ပါလေ
။ဒီကနေ့မှာတော့အမှုစုစုပေါင်း၄ခုအတွက်တရားလိုပြတက်ဒီ၁၀ဦးနီးပါးကိုစစ်မေးခဲ့တယ်လို့ပြောပါရတယ်။နောက်ထပ်ကြံရှိတဲ့သူတွေကိုတော့နောက်တစ်ပတ်ဒီမှာလုံးမဲ့လာမဲ့ဇူလိုင်လ၁၂ရက်နေ့ရုံးချိန်မှာစစ်မေးသွားမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ခန်းငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခောက်ခွေးတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25နဲ့အခါအမှုနှမှုစုစုပေါင်းအမှုပေါင်း9မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင
်မဆုံမွန်ပြောပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့စကိုင်းနဲ့မကွေးတိုင်းအတွင်းကတိုက်ပွဲအခြေအနေကိုပြောပြပါမယ်မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းနဲ့စောနယ်တို့မှာပေါ့ PDF တင်တဲ့စစ်ကောင်စီတပ်တွေဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲပြင်းထန်ခဲ့တဲ့စကိုင်းတိုင်းတပရင်းမြို့အနီးကျေးရွာတွေကထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်တို့ထွက်ပြေးတင်းချောင်းရင်တည်ဆုံးတာတွေရှိသလိုစေဝါအကူအညီတွေလည်းလိုအပ်နေပါတယ်ဒီကြောင့်ဖြစ်အဆုံရန်ကုန်ကလာတဲ့တရင်ကိုတော့ကုသညိုကပြောပြမှာပါခင်ဗျာ
မကွေးတိုင်းပေါ့မြို့နယ်တဲမှာပေါ့ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်ဇွန်လ15ရက်နေ့ကပေါ့မြို့နယ်တောင်ပိုင်းကင်းမရွာနီးမှာတိုက်ပွဲတွေဖြစ်ပွားပြီးတော့ကင်းမရွာတစ်ခုလုံးနီးပါးမိလောင်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေငြင်းသက်နေရာကနေပြီးတော့ဒီကနေ့ဇူလိုင်လ9ရက်နေ့မနက်အစောပိုင်းမှာတော့တိုက်ခိုက်မှုတွေပြန်ဖြစ်ခဲ့တာပါမနက်အစောပိုင်းကလေးကစတင်တဲ့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ပေါ့မြို့နယ်တောင်ပိုင်းနဲ့ကက်လျက်စောနယ်တွေကကြေးရွာတွေနားအထိပါတိုက်ပွဲတွေပြန့်နှံ့ဖြစ်ခဲ့ပါတယ်ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါ့ PDF တူကအခုလိုပြောပါတယ
်ပေါ့မြို့နယ်တောင်ပိုင်းမဟုတ်ကြောက်အိုးရွာဒေနာကအဲလေတော့ရိုးမှာစဖြစ်တယ်ကျွန်တော်တို့စီကတော့ညဘက်ထဲကသူတို့ဝါနေတိတ်ထားတာပေါ့နော်6:55နေစတယ်ကျွန်တော်တို့မိုင်းခွဲတိုက်ခိုက်တာပေါ့အဲသူတို့ပြန်ဆုတ်တာပေါ့ကျွန်တော်တို့စီကအဲ့မှာတယောက်ကြတယ်သူတို့စီကအဲ့မှာမိုင်းခွဲတဲ့နေရာမှာ6ယောက်ကြတယ်အဲအဲ့ကနေပြီးတော့ကျွန်တော်တို့ကလူကအဲ့ကိုအဲ့အနောက်ဘက်က15ယောက်နဲ့တိတ်ထားတာဆိုတော့ကျွန်တော်တို့ကအင်အားမနေတော့ပြန်ဆုတ်ပေးလိုက်ကြတယ်လေပြန်ဆုတ်ပေးလိုက်ပြီးတော့မှဒီကောင်လေးအဲ့အပေါက်ကနေထွက်လာပြီးတော့ဒီတက်ကြွခြင်းဘက်ကိုဖျက်တော့ကျွန်တော်တို့ကအနောက်ဘက်တစ်ခါပြန်လိုက်တာလေ ကျောင်းလေးတက်ပြခြင်းကျောင်းအဖြစ်မှာကျွန်တော်တို့အဖွဲ့အဖွဲ့စောင်းနေတော့အဲ့မှာတစ်ခါထပ်ဖြစ်တယ်ကျွန်တော်တို့လည်းအနောက်ကလိုက်ပြီးတောက်လျှောက်ပဲအဲကျွန်တော်တို့စောင်းနေရသေးလိုက်တိုက်တာပေါ့နော်အဲစောင်းနေရသေးလိုက်တိုက်ပြီးတော့အခုကျောင်းလေးကနေပြီးတော့အခုမှတ်ကြည့်ဥပဒေကိုရောက်သွားပြီအခုဖြစ်နေတဲ့စက်ပွဲအခုလည်းဖြစ်နေတော့မှာ
တိုက်ပွဲဖြစ်ပေါ်နေတဲ့အချိန်စစ်ကောင်စီတပ်ဖက်ကတက်ခဲ့ချင်းကြီးရွာသားတူကိုလည်းတရက်နဲ့ပြစ်လိုက်တဲ့အတွက်ရွာသားတူတေဆုံးသွားပြီးကြီးရွာတဲ့သူတို့ဝင်ပြီးတော့နေအိမ်တွေတဲကအသုံးဆောင်တွေဆန္ဒရေးခါတွေကိုယူဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်အခုလိုပေါ့မြွနယ်တဲကတိုက်ပွဲဖြစ်တဲ့အချိန်နဲ့ပတ်သက်လို့ VOE ကနေပြီးတော့စစ်တပ်ပြောခွင့်ရကိုဆက်သွယ်မေးမြန်းထားပြီးမယ်အကြောင်းပြန်ဖြေကြားခြင်းမရှိသေးပါဘူးစကိုင်းတိုင်းကောလင်းရွှေဘိုလမ်းဘက်မှာလည်းကောလင်း PDF နဲ့စစ်ကောင်စီတပ်တွေဇူလိုင်လ4ရက်နေ့ညပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်ဒီဇူလိုင်9ရက်နေ့ညပိုင်းကဖြစ်တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာမပြောသေးပေမဲ့ဇူလိုင်2ရက်နေ့ကတော့ကောလင်းမြို့အထွတ်နားမှာလက်နက်ကင်ဖွဲ့ဘက်ကလက်နက်ငယ်တွေတူမီတနတ်တွေစတင်တိုက်ခတ်ရကနေပြီးတော့တိုက်ပွဲဖြစ်ခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်။လက်နက်ကင်ဖွဲ့တွေနောက်ဆုတ်သွားတဲ့နေရာဘက်ကနောက်ထပ်လူမျိုးရေးတပ်ဖွဲ့တွေပါပူးပေါင်းပြီးတော့နေမြေရှင်းလင်းရေးလုပ်နေတယ်လို့ပြောပါတယ်။အဲ့ဒီတိုက်ပွဲအတွက်မှာလူမျိုးရေးတပ်ဖွဲ့ဝင်တချို့တရားရတယ်လို့လည်းဖော်ပြပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းဒီပိရင်မြို့နယ်ကြီးကကြီးရွာနဲ့ဆက်ပြချင်းကြီးရွာတွေနားမှာဇူလိုင်2ရက်နေ့ကဒီပိရင် PDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်ခဲ့တဲ့အတွက်စစ်ဘေးဒုက္ခသည် 6,000 နီးပါးလောက်ကြီးရွာတွေကိုစွန့်ခွာထွက်ပြေးနေရပါတယ်။တော်ရဲထွက်ပြေးတင်းရှောင်နေခြင်းမှာမွေကိတ်သေဆုံးတဲ့စစ်ဘေးဒုက္ခသည်တွေရှိသလိုဒုက္ခသည်တွေအတွက်ဆေးဝါးအကူအညီတွေလည်းလိုအပ်နေတယ်လို့ဒီပိရင်မြို့ကတူကပြောပါတယ
်။ဆက်ပြေးနေရတာကတော့ကျွန်တော်တို့ဆက်ပြချင်းပုံရွာပေါ့။ကျွန်တော်ကြီးကျွန်တော်လေးအုံးတယ်ကျုပ်စုပေါင်းဒီခုနှစ်ရွာလောက်ကတော့ရွာလုံးကျွတ်တယ်ပေါ့လေ။အောက်တယ်ဗျ။တိုးလေးမှနေကြရတာဟုတ်။တိုးလေးမှနေကြရတာ။လူကညထိုးလေးစင်နေတော့တနေရာထဲမှာထိုင်ချပြီးနေလို့မရတော့ဘူးလေ။အနီးကလာပြီးဆိုရွှေ့ကြရ။အနီးကလာပြီးဆိုရွှေ့ကြရ။အဲ့လိုကိုစုံသွားတာကဘုတ်ရွာကဒီမျိုးသမီး။အဲ့တော့လေအချက်ကတော့ကျွန်တော်တို့စေးဝါပေါ့။အစားနဲ့ရေးထားတာအဲ့လိုကိုမလို့အခု။ဒီကြည့်လိုက်ကြရနဲ့ပတ်သက်တာရောမပတ်သက်တာရောဒီရာဇူးတွေလည်းဒီအချိန်ကခြားလိုက်နားလိုက်ပြုတ်ပြစ်တဲ့ရာဇူးတိုးလေးတောင်တဲ့နေရာမှာတော့ဘယ်လိုလုပ်အဆင်ပြေတော့မှာလဲ
တပည့်ရင် PDF အပ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေဟာဇူလိုင်2ရက်နေ့မနေ့အစောပိုင်းကနေပြီးတော့3ရက်နေ့အထိတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကနေပြီးတော့လက်နက်ကြီးတွေတုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ဒေသခံတွေပြောရတပည့်ရင် PDF 25ဦးထက်မနည်းသေဆုံးခဲ့ပါတယ်ထိခိုက်ဒဏ်ရာရသူတချို့ရဲ့ဥကောက်တွေကိုအနီးကပြစ်တတ်ထားပုံရတယ်လို့ဒေသခံတွေက view ကိုပြောရတယ်ပတ်သက်လို့စစ်ကောင်စီကိုမေးမြန်းထားပြီးမဲ့လည်းတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့သတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွေပြင်းထန်ပြီးနောက်ရမှာတော့တပင်းမျိုးပါတည့်ရနီးပါ Oridu phone line တွေယာယီပြတ်တောက်သွားခဲ့ပါတယ်စစ်ကောင်စီတပ်တွေနဲ့တပင်း PDF တို့ဟာဂျွန်လ၈ရက်နေ့ကစပြီးတော့ပထမဆုံးအကြိမ်နှစ်ဖက်ပစ်ခတ်တာတွေဖြစ်ခဲ့ပြီးတော့စစ်တပ်တွေကမကြာခဏဆူသလိုပဲကြေးရော်တွေမှာဝင်ရောက်ရှာဖွေဖမ်းဆီးတာတွေပြုလုပ်နေပါတယ်ခင်ဗျာ
ကိုတန်းရူပြောပြပေးခဲ့တာပါခင်ဗျာမကြခင်မှာကချင်ပြည်နယ်အတွင်းကဒုက္ခသည်စခန်းမှာကိုဗစ်ကူးစက်နေတဲ့အခြေအနေကိုပြောပြပေးတော့ပါမယ်အခုတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်ပိတ်ထားတဲ့အခြေအနေကိုပြောပါမယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာကုန်ကားတွေဝင်ထွက်နေတဲ့ကချင်ပြည်နယ်ဘက်ကလွယ်ကျယ်နယ်စပ်ဂိတ်ကိုတရုတ်အစိုးရကဒီနေ့ဇူလိုင်လ9ရက်နေ့ကစပြီးပိတ်လိုက်ပါတယ်မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာမြင့်တက်လာနေတဲ့အတွက်တရုတ်ဘက်ကအခုလိုပိတ်လိုက်တာပါမြန်မာနိုင်ငံကစံတင်ကုန်ကားတွေအဓိကသွားတဲ့လွယ်ကျယ်နေစာကိတ်ကိုပိတ်လိုက်တဲ့အတွက်စံကုန်တယ်တွေဘလောက်ထိခိုက်နေသလဲဆိုတဲ့အကြောင်းရန်ကုန်လာတဲ့တဲ့င်းကိုတော့မတ်ခွန်ညိုကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံထဲကနေတရုတ်ပြည်တွေကိုစံတဲ့သကွဲအရေး2000လောက်နေ့စဉ်တင်ပို့နေရတဲ့ကချင်ပြည်နယ်ဗမော်မြို့ကလွယ်ကျယ်နေစာကိတ်ကိုတရုတ်ဘက်ကဒီကနေ့စပြီးတော့ပိတ်လိုက်ပါတယ်ဒါကြောင့်တရုတ်နယ်စပ်စံတင်ပို့တဲ့လုပ်ငန်းဟာရခိုင်နှုန်းတော်တော်များများကျဆင်းသွားတယ်လို့မူဆယ်စံကုံစီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။ဆွေကျဲတယ်လို့တရုတ်ပြည်အဝင်ကိုဖိတ်လိုက်တဲ့အတွဲဆန့်စပ်ွဲကြောင်းပီးတာအချက်တွေကတော့ကျဆင်းသွားပြီ။ရမဆောက်တယ်လို့ရှိတာ။အဲ့မဆယ်ရခိုင်နှုန်းကဘယ်ကသွားလဲဆိုတော့ဘာလို့ကျဆင်းကြောက်သွားလို့ရလဲ။ဘာလို့ကျဆင်းကြောက်မှဖိတ်လိုက်တော့အချက်ရရခိုင်နှုန်းလုံးဝရတတ်သွားလို့ပြောရှိတ
ယ်။မြန်မာပြည်တွင်းမှာကိုဗစ်ရောဂါစတွေ့ခဲ့တဲ့2020ဧပြီလ1ရက်နေ့ကစလို့မြန်မာနဲ့အဓိကကုန်သွယ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကဂိတ်တွေကိုတရုတ်ဘက်ကပိတ်ထားခဲ့တာပါဒီကြားထဲတချို့ဂိတ်တွေကိုယာယီပြန်ဖွင့်ပေးခဲ့ပေမဲ့ခုမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးလာတဲ့အတွက်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဂိတ်တွေကိုတဖြည်းဖြည်းပိတ်ဖို့ကြိုးစားနေပုံရပါတယ်လက်ရှိမှာမူဆယ်မြို့ကကျင်စန်းကျော့ဂိတ်တစ်ခုကိုပဲတရုတ်ဘက်ကဖွင့်ပေးထားပါတယ်ဒါကြောင့်စံကုန်တွေတချို့ကကျင်စန်းကျော့ဂိတ်ကတဆင့်တရုတ်နိုင်ငံပဲပို့နိုင်အောင်ကြိုးစားနေကြပါတယ်အဲ့ဒီလမ်းဘက်မှာလည်းရေနဲ့ရေရွက်ပစ္စည်းတွေအပြင်ကုန်စိမ့်ကုန်ချောက်တင်ပို့တဲ့ကားတွေကလည်းယာနဲ့ချီပြီးတော့ရှိနေတာမဟုတ်လို့တရုတ်နိုင်ငံနဲ့ဝင်ဖို့နှောင့်နှေးပိတ်ဆို့နေပါတယ်။ကိုဗစ်ရောဂါစစ်ဆေးတင်းကြပ်မှုတွေကြောင့်တရုတ်ပြည်ထဲကိုရောက်ဖို့ဆိုရင်အချိန်တစ်လလောက်စောင့်ဆိုင်းရပါတယ်။ဒ
ီကောင်မလေးကတော့ 这三座家的嘛，刚不放过去的人，这个朋友真的嘛不老贵啊，都是说干六种三十块接种用的，干六种嘛真的嘛谁都投在那里在干的人了，对呀，干超人了，谁听不完？哪里知道的？不管他们多少，哎，难了。
ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ဇူလိုင်လ5ရက်ညနေ 9:00 ထုတ်ပြန်ချက်အရမူဆယ်မှာပိုးတွေ့အတည်ပြုလူနာသစ်34ယောက်ရှိနေပါတယ်။မူဆယ်မြို့တစ်ဖက်ကတရုတ်ဖက်မှာလည်းကိုဗစ်ကူးစက်မှုတွေရှိနေလို့ရွှေလီနဲ့ကျယ်ကောင်ကိုဇူလိုင်လ4ရက်နေ့ကစပြီးအသွားအလာပိတ်ထားပါတယ်။ယူနန်ပြည်နယ်နဲ့တရုတ်ပြည်မှာကြီးအဓိကကုန်သွယ်နေတဲ့မန်စီလမ်းမကြီးကိုလည်းတရုတ်ဖက်ကမနေ့ကပိတ်လိုက်ပါတယ်။ဒါကြောင့်လက်ရှိတခုတည်းကြံနေတဲ့ကျင်စန်းကျော့ဝမ်တိန်ဂိတ်ကိုလည်းတရုတ်ဘက်ကပိတ်လိုက်မှာကိုကုန်တယ်တွေစိုးရိမ်နေကြတာဖြစ်ပါတယ
်ဝမ်တိန်ဂိတ်ရဲ့အခုအားသားနေဒီဒေးနဲ့အစူးစဲမှုတွေများလာတယ်ဒီကောင်လည်းစိတ်ကိုစိုးရိမ်ရတဲ့အနေထားတော့ရှိတယ်ကျိုးကကျင်စန်းကျော့နဲ့ကောင်ဆိုင်ပေါ့ဟိုအားသားနေ
မူဆာတတိဝလန်ကုန်စည်တိုင်ဒုတိယဥက္ကဋ္ဌစိုင်းခင်မောင်ပြောသွားတာပါတရုတ်မြန်မာနယ်စပ်ဂိတ်တွေကနေမြန်မာဘက်ကကုန်ကားတွေကိုတရုတ်ကဝင်ခွင့်ပြုထားပေမဲ့လူအဝင်ကိုတော့ပိတ်ထားတာတစ်နှစ်လောက်ရှိပါပြီ။ကတ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်မှတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာစိန်ခေါ်မှုအများပြားရှိနေတယ်လို့ကုန်သည်တွေကပြောပါတယ်။တရုတ်ဘက်ကအကန့်အသတ်တွေကြောင့်မြန်မာရေထွက်ကုန်တင်ပို့တဲ့နှုန်းအခုနှစ်မှာတည်တည်သာသာကျဆင်းသွားသလိုလမ်းခရီးအချိန်ကျန်ကျမှုတွေကြောင့်သစ်သီးဝလံတွေလည်းပျက်စီးဆုံးရှုံးခဲ့ပါတယ်ရှင်။
မခွန်ညိုပြောပြပေးကြတာပါခင်ဗျာ view american တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်မှာရခိုင်ပြည်နယ်အတွင်းက covid အခြေအနေတွေကိုပြောပြပေးတော့ပါမယ်အခုတော့ကချင်ပြည်နယ်အတွင်းကစစ်ဆောင်ဒုက္ခသည်စခန်းတွေမှာ covid ဖြစ်နေတဲ့အခြေအနေကိုပြောပြပေးချင်ပါတယ်ကချင်ပြည်နယ်ဗမော်မြို့ကလူဦးရေထောင်နဲ့ချီခိုးလုံနေတဲ့ robert ပြည်တွင်းဒုက္ခသည်စခန်းနဲ့လူ400လောက်နေထိုင်တဲ့ဒဂွန်တိုင်းစခန်းမှာCOVID-19 ကူးစက်လူနာတွေ့ရှိတာကြောင့်စခန်းနေဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေအားမှာစိုးရိမ်မှုတွေမြင့်တက်နေပါတယ်အထူးသဖြင့်တော့ဒုက္ခသည်စခန်းနေမှာမိသားစုတွေစုပေါင်းနေထိုင်ရတဲ့အခြေအနေကြောင့်လင်းလင်းမြန်မြန်ပြန့်ပွားပြီးမြို့နေလူလူအားမှာပါကူးစက်မှာကိုစိုးရိမ်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညံကပြောပြပေးပါမယ်ခင်ဗျာ
ဇူလိုင်လ4ရက်နေ့ညနေပိုင်းကဗမော်ခရိုင်ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနကထုတ်ပြန်တဲ့စာရင်းအရဗမော်ခရိုင်အတွင်းမှာ COVID-19 အတည်ပြုလူနာ109ဦးရှိပြီးတော့အဲ့ဒီထဲကအတည်ပြုလူနာ90ကတော့ဗမော်မြို့နယ်ထဲကဖြစ်ပါတယ်။ဗမော်မြို့နယ်အတွင်းကူးစက်ခံရသူ90ထဲမှာ Robert စစ်ဘေးဒုက္ခသည်စခန်းက2ဦးနဲ့ရွှေကြီးနားရက်ကွက်ဒဂွန်တိုင်းစစ်ဘေးဒုက္ခသည်2ဦးပါဝင်ပါတယ်။ Robert စစ်ဘေးရှောင်စခန်းမှာလူဦးရေ 3,000 ကျော်မိသားစု400ကျော်လောက်စုဝေးနေထိုင်ရတာကြောင့်ဒုက္ခသည်စခန်းအတွင်းကူးစက်မှုဟာအထူးစိုးရိမ်ရတဲ့အခြေအနေရှိနေကြောင်းစခန်းတွင်းမှာနေထိုင်တဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ
်။မင်းရာကရက်သက်ဖြစ်ဆောင်စခန်းရဲ့တခုတိုင်းနဲ့တော့အုံတုံးရောက်တော့ရက်သက်ဖြစ်ဆောင်ကားတွေကသူတို့ရောတရားဒီဘုံမမတာ testing နဲ့ဖြစ်တာဆိုတော့ testing မှာတော့ positive ပေါ်တယ်လို့ပြောတယ်။လုံးလုံးရတော့ဒီ quarantine center ပါပဲသူတို့ထားရတယ်လို့ပြောတယ်။ရက်သက်ဖြစ်ဆောင်ကားအချင်းကြီးတွေမှာအကြီးဆုံးတော့ကျလို့ရတယ်သူလူတွေကကျွန်တော်တို့3000ကျော်4000လောက်ရှိတ
ာ哦ရောဘတ်ဒုက္ခသည်စခန်းဟာ2011ခုနှစ်ကချင်တကြောပြန်စစ်ပွဲကာလတွေကဖွင့်ခဲ့တဲ့စခန်းဖြစ်ပါတယ်စခန်းထဲမှာနေထိုင်သူတွေတဲကတချို့ကစခန်းပြင်ပထွက်အလုံးလုံးနေတာတွေရှိတာပါလက်ရှိကူးစက်ခံရသူတဦးဟာမြို့အတွင်းကကားရေးဆေးစီလိုက်လုပ်ငန်းမှာလုပ်ကင်နေသူတဦးဖြစ်တယ်လို့ပြောပါတယ်ရောဘတ်ဒုက္ခသည်စခန်းကိုသွားလေ့ရှိသူတယောက်ကတော့စခန်းတွင်လက်ရှိအခြေအနေကိုအခုလိုပြောပါတယ်အင
်းတန်းရ3ယောက်တော့မှဟိုမှာလုံတောင်းချထားရတာဒီမနေ့တော့အဲကျွန်တော်ရောဘတ်ဟိုရောက်ခဲ့တဲ့
ဗမော်မြို့ရွှေကြီးနားရက်ကွက်မှာရှိတဲ့ဒဂွန်တိုင်းဒုက္ခသည်စခန်းကကူးစက်ခံရသူတွေအခြေအနေကိုတော့ကိုဗစ်ကူးစက်လူနာတွေကိုအကူအညီပေးနေသူတူကအခုလိုပြောပါတယ
်သူကလည်းလူလာဆက်တာအပေါ်လေးတယောက်နဲ့သူလာဆက်တော့ကျွန်တော်တို့လည်းလူနာပို့နေရတဲ့အချိန်ပြေးပြီးတော့ဒဂွန်တိုင်းကင်းသွားတော့အဲမှာဆက်လိုက်တော့သူကပေါ့ဆက်ဖြစ်တော့တော့မပြန်ရတော့သူရဲ့အပေါ်ကတော့လက်ကလေးအဲ့ရမယ်သူပြန်သွားတော့သူတို့နဲ့ထိစပ်တဲ့လူတွေကိုအဲ့မှာပြန်တက်ဆက်တယ်ကျေးဇူးရရပြန်ပါပဲနေရာတစ်ခုလောက်ပြီးမှတူပြန်ဖြစ်ကြတော့ channel ထိစပ်တဲ့လူတွေကလက်ကလေးလို့
လောလောဆယ်မှာတော့ဗမော်မြို့နယ်ကကိုဗစ်ကူးစက်လူနာ90တဲကလူနာ2ဦးကိုတော့အောက်ဆီဂျင်မပြတ်ပေးထားရပါတယ်ဗမော်ခရိုင်မိုးမောက်မြို့နယ်မှာတော့ဒီကနေ့ဆရာတော်တပါရုတ်တရက်ပြန်လွန်တော်မူခဲ့တာကိုစိတ်စစ်ကြည့်တဲ့အခါမှာတော့ကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ဗမော်မြို့ကန်တဦးကပြောပါတယ
်ဒီမိုးမောက်မြို့ကမန္တလေးကျောင်းဆရာတော်လည်းဒါရုတ်တရက်ပြန်လွန်တော်မူတော့အဲသူကလည်းတံပြတ်ဖြစ်လို့ဟိုရှစ်လိုက်တော့သူလည်း positive ဖြစ်တယ်ဘောနော positive ဖြစ်ပြီးပြန်လာတော့အဲ့လိုမျိုးတော့ဟုတ်တယ်ရှိတဲ့ဖြစ်နေ
ဆရာတော်ပြန်လုံပြီးတဲ့နောက်ဆေးစစ်ရမှာ ဘုံမောင်မြို့နယ်မှာပိုးတွေလူနာ28ရာလောက်ရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းတိကျအတည်ပြုချက်တော့မရသေးပါဘူးဗမောခရိုင်အလွန်ပုံစခန်းကို KIA ကမတ်လနောက်ဆုံးအပတ်ကတင်ယူခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ KIA ကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်မိုးမောင်မြို့နယ်အတွင်းကမြို့သစ်ကုန်းလော့စီဟတ်နဲ့အနီးနားကျေးရွာတွေကပြည်သူတွေဟာဗမောမိုးမောင်နဲ့မန်နောင်အစရှိတဲ့ကျေးရွာတွေကိုတင်းရှောင်ခဲ့ရပြီးဖုံးတော်ကြီးကျောင်းတွေနဲ့ခရိုင်ကျောင်းတွေမှာခိုလုံနေရတာပါလက်ရှိအချိန်မှာတော့မိုးမောင်မြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီဘက်ကစစ်အင်အားဖြည့်တင်းတာတွေရှိနေပြီးအချိန်မီတိုက်ပွဲတွေပြန်ဖြစ်နိုင်တာကြောင့်ပြည်တွင်းဒုက္ခသည်အများစုဟာနေရမပြန်ရဲပဲဒုက္ခသည်စခန်းတွေမှာဆက်လက်ခိုးလုံနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ခန္ဓာကိုအပတ်စဉ်ခန္ဓာတွေကိုတင်ပြပေးသွားဖို့ရှိပါတယ်အခုတော့ရခိုင်ပြည်နယ်အတွင်းကကိုဗစ်ကူးစက်မှုအခြေအနေကိုပြောပြချင်ပါတယ်ကိုဗစ်ရောဂါကူးစက်သူများပြားလာနေတဲ့ရခိုင်ပြည်နယ်ထဲမှာကိုဗစ်စီးကန်းတွေကိုတင်းကျပ်နေတာမှာနှာခေါင်းစီးမတက်သူတွေကိုအရေးယူသွားမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်စားတော့ဆန်တွေကိုလည်းကိုဗစ်စီးကန်းနဲ့အညီဖွင့်လှစ်ဖို့ညွှန်ကြားထားပါတယ်။ရခိုင်ပြည်နယ်ထဲကမြို့နယ်10ခုမှာကိုဗစ်အတည်ပြုလူနာတွေရှိနေတာမို့စီးကန်းချက်တွေထုတ်ပြန်ကြမှတ်လိုက်တဲ့အကြောင်းရခိုင်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြမှာပါခင်ဗျာ
။ရခိုင်ပြည်နယ်ထဲကမြို့နယ်10ခုမှာဇူလိုင်လ4ရက်နေ့အထိကိုဗစ် -19 အတည်ပြုလူနာစုစုပေါင်း400ကျော်ရှိနေပါတယ်။စစ်တွေမြို့တော်နဲ့မောင်းတော်မြို့နယ်တွေမှာကိုဗစ်ကရောဂါကူးစက်သူအများဆုံးရှိတယ်လို့ပြည်နယ်ကုသရေးဦးစီးဌာနမှဒေါက်တာချီလွင်ကဒီကနေ့သတင်းတော့တွေကိုပြောပါလေ
2020ခုမှာကျွန်တော်တို့ဒီမေလ12ရက်နေ့ကနေစပြီးတော့ရခိုင်ပြည်နယ်မှာပထမဆုံးကိုဗစ်ပိုးဖြစ်ရှိတဲ့လူနာစစ်တွေမှာတွေ့ရှိခဲ့ပါတယ်အမနေ့ရက်ထိပေါ့နော်ကိုဗစ်ဖြစ်ပွားတဲ့လူနာစုစုပေါင်း410ရှိပါတယ်စုစုပေါင်းဖြစ်ပွားနေတာမျိုးနဲ့10ခုမှာဖြစ်ပါတယ်ကူးစက်မှုအများဆုံးကျွန်တော်တို့ပိုးတွေ့တဲ့လူတွေကတော့စစ်တွေနဲ့မောင်တော်အများဆုံးဖြစ်ပါတယ်တတိယတော့ဘူတီတောင်နဲ့တန်တွဲဖြစ်ပါတယ်ဒီမှာကျန်တဲ့မျိုးနေမှာတော့အများတော်အပြင်ကတော့10ရောက်အောက်မှာပဲတွေ့တာရှိပါတယ်။မနေ့ရက်ထိပေါ့မောင်တော်မှာ189ရောက်နောက်စစ်တွေမှာ106ရောက်ရှိပါတယ
်။အခုလိုဒီပြူလူနာတွေတိုးလာတာကြောင့်ရခိုင်ပြည်နယ်မှာကိုဗစ် -19 ကူးစက်မှုအသိပညာပေးလုပ်ငန်းတွေတိုးပြင်းလှုပ်ဆောင်နေသလိုနှာခေါင်းစည်းမတက်တဲ့သူတွေကိုအရေးယူတန်ခတ်သွားမယ်အကြောင်းရခိုင်ပြည်နယ်စစ်ကောင်စီရဲ့ပြောခွင့်အရရခိုင်ပြည်နယ်ဥပဒေအရရှိချုပ်ဦးလာသိန်းကပြောပါတယ
်။ Max တွေကိုဈေးဝယ်တွေကိုအခုလိုပဲအဲပေးနိုင်အောင်ပေါ့နော်အလကားပေးနိုင်အောင်လုပ်မယ်အဲ9ရက်လောက်ပြီးပြီးရင်တော့ကျွန်တော်တို့ max မတက်တဲ့လူတွေကိုအရေးယူတဲ့အနေထားမျိုးလေးတွေလုပ်ဖို့လည်းစီမံထားပါတယ်အရေးယူတဲ့နေရာမှာမလို့အဖက်နဲ့ကျွန်တော်တို့ဟိုဓာငွေတွေရိုက်တာပေါ့နော်ဥပဒေနဲ့မညီတဲ့အလုပ်တွေတော့မလုပ်ပါဘူးသို့တော်ဘာလုပ်မလဲဆိုတော့အဲ max မတက်တဲ့လူကို max ပေးပြီးတော့ကျွန်တော်တို့ပိတ်ဆံပေးခိုင်းပါပါပိတ်ဆံပေးခိုင်းတယ်ဆိုတော့ mass တစ်ခုကိုတရားကြလို့သူ့ကိုတွေ့လို့တရားတယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးကျွန်တော်က mass 5ခုလောက်ပေးမယ်ပိတ်ဆံ2000ဖြစ်ဖြစ်ဒဏ်ရိုက်မယ်ဒဏ်ရိုက်တယ်ဆိုတော့ဥပဒေမှာပါတဲ့အတိုင်းတရားရုံးမှာရိုက်တယ်လို့မဟုတ်ပါဘူးနောက်တခြားလူတွေလည်းအဲ့လို mass မပါဘဲနဲ့သွာလာမှုတွေမဖြစ်အောင်ရက်စဲအောင်အနေနဲ့သာကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်းကစားသောက်ဆိုင်တွေကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုဗစ်စီးကန်းတွေနဲ့အညီဆောင်ရွက်ဖို့နဲ့ပါဆယ်စနစ်တက်တာရောင်းချဖို့ညွှန်ကြားထားတယ်လို့ရခိုင်ပြည်နယ်စစ်အုပ်ချုပ်ရေးကောင်စီပြောခွင့်ရဥပဒေအရရှိချုပ်ဦးလာသိန်းကပြောပါတယ
်။စားအတော့ရောင်းတဲ့ဆိုင်များဒီဆိုင်မှာထိုင်စားမယ်ဆိုလို့ရှိရင်ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတိုင်းစားသုံးသူကိုတဦးနဲ့တဦးအကာအကွယ်ရနိုင်တဲ့အကာအကွယ်တွေလုပ်ကြရမှာဖြစ်ပါတယ်။အရင်တော့ကလို့ဒီလိုစပွဲမှာလွတ်လွတ်လပ်လပ်စားတဲ့စနစ်မဟုတ်ဘဲနဲ့စားသုံးသူအရှင်ရှင်မထိစပ်နိုင်အောင်တယောက်နဲ့တယောက်သဘောပြောမယ်ဆိုလို့ရှိရင်တော့ဒီ consumer distancing ကိုပြောရမှာပေါ့စားသုံးသူအကွာအဝေးတွေကိုရအောင်လုပ်ပေးဖို့ကျွန်တော်တို့ကဒါအခုစီမံထားပါတ
ယ်ရခိုင်ပြည်နယ်အတွင်းကစစ်တွေတောင်ကုတ်တန်တွဲဘူးသီးတော်မောင်တော်ကြောက်တော်မင်းပြမြေပုံကြောက်ကျွနဲ့ဂွားမြုံနယ်တွေမှာဇူလိုင်လ4ရက်နေ့အထိ COVID-19 ကူးစက်ခံထားရသူ411ယောက်ရှိပြီးသေဆုံးသူ3ယောက်နဲ့ပြန်လည်ကျန်းမာလာသူ95ယောက်ရှိတဲ့အကြောင်းပြည်နယ်ကျန်းမာရေးဌာနရဲ့စီးနေမှာဖော်ပြပါတယ်။ကိုဗစ်တတိယလိုင်းရဲ့ရက်ခတ်မှုတန်ခံနေရတဲ့ရခိုင်ပြည်နယ်မှာအခြေအနေကိုအမြဲမပြတ်စောင့်ကြည့်နေပြီးအခြေအနေလိုက်ကိုဗစ်စီးကံတင်းကျပ်မှုတွေလှုပ်သွားမယ်လို့အာဏာပိုင်တွေဘက်ကသတင်းထုတ်တွေကိုပြောပါတယ်။ပြည်သူတွေအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့ကိုဗစ်စီးကံတွေကိုလိုက်နာကြဖို့ရခိုင်ပြည်နယ်တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
တော်ရချင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမအဦးဆုံးတော့သတင်းတော်မှတ်စုအစီအစဉ်နဲ့စပါမယ်ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ခံရသူအတီးပြူလူနာဥယျာဟာတစားတဲ့တစားတိုးလာနေပါတယ်ယောဂါထင်းချိုရေးအတွက်ကုသရေးစင်တာတည်ကြားထားနေရာတွေတိုးချဲ့လာသလိုကိုရူကိုရာစနစ်နဲ့ယောဂါတက်ဖြည့်ရေးလုပ်ငန်းတွေမှာပါဝင်လာသူတွေလည်းများလာနေပါတယ်မြန်မာနိုင်ငံအတွင်းကကာယောဂါအခြေအနေအကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးသွားပါမယ်ခင်ဗျာ
တက္ကသိုလ်အသင်းပြည်နောက်နိုင်ငံရေးအခြေအနေမတည်ငြိမ်မှုတွေရှိနေတာကြောင့်ကာယယောဂတိုက်ဖြည့်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ပါတယ်။ကျမရေးဝန်ထမ်းအတော်များများစီတီအမ်လှုပ်ရှားမှုမှာပါဝင်ခဲ့သလိုစေတနာဝန်ထမ်းတွေလည်းစစ်အာဏာဖီဆန်ရေးဆောင်ရွက်ချက်တွေကြောင့်တရားစွဲခံရပြီးရှောင်တိမ်ရတဲ့အခြေအနေဖြစ်ခဲ့တာပါ။ဖေဖော်ဝါရီလကစလို့ပြည်တွင်းမှာကိုဗစ်တန်ရရှိသူတွေကိုတက်ခွဲအတီးပြုတ်နိုင်တဲ့အရေးအတွက်ဟာနှေးပါခဲ့ပါတယ်။ဒါပေမဲ့လည်းဇွန်လနောက်ပိုင်းကစပြီးပြည်တွင်းမှာကာယယောဂအတီးပြုတ်လူနာဥယျာဉ်ဟာတနည်းကိုတထောင်ကျော်တဲ့အထိရှိလာပါတယ်။ယောဂပို့တွေ့သူတွေအများဆုံးရှိရာဒေသတွေသခိုင်းတိုင်းလဲပါဝင်နေတာမှာတနေ့တာအတီးပြုတ်လူနာဥယျာဉ်တရာကျော်အထိရှိနေတာပါဒီထက်မှာပို့တွေ့သူနဲ့သေဆုံးသူနေ့စဉ်ရှိနေတဲ့သခိုင်းတိုင်းကလေးမျိုးရဲ့အခြေအနေကတော့စိုးရိမ်စရာအနေထားရောက်နေပြီလို့ကာယယောဂတိုက်ဖြတ်ရာမှာပါဝင်ဆောင်ရွက်ပေးနေသူတဦးကပြောပါတယ
်ဒီကလေးမျိုးကကိုဘကအလွန်မင်းတအားမြင့်တော့နေမြန်တော့နေသေဆုံးလုံးနေဆိုလို့ရှိရင်လည်းအရန်မြင့်နေအော်လို့ဆိုတော့တချို့တူတွေကစက်တန်းမကောက်လည်းရဘူးလေစံတရနဲ့ပဲတည်သွားကြတာအဲ့လိုမျိုးအဲ့ဒီတည်ဆုံးလုံးမျိုးဘယ်ကနေမှကြည့်ရင်တအားနဲ့မြင်တာကိုသိတာတည်းလဲဆိုလို့ရှိရင်တုတ်တင်းဆိုင်နေရာနေမှကြည့်ရင်သိတာကျွန်တော်ချင်းနေဆိုလို့ရှိရင်ကြိုပြီးမှဂျူဖို့တော့အုပ်ကူတွေလှုပ်ထားတာကြီးဖြစ်ရလေအဲ့ဒါကြီးဆိုရင်တော့မှမနိုင်အောင်လုပ်ရတာတို့ကြီးလှုပ်နေရတယ်အုပ်ကီဣရီတွေစုနေလုံးတန်းလာမရှိတဲ့ပြင်းသားတွေကိုမဖြုတ်နိုင်တဲ့ခါကျဒီတိုင်းနဲ့မပိတ်လေရတဲ့တကြောင်လို့အုပ်ကူစင်းလုံးတွေတော့မှတည်ရတဲ့အနေအထားမျိုးကြီးရောက်သွားတယ်တို့ကြီးလေ
ယောဂတန်တရားရှိသူတိုင်းကိုတက်ခွဲစစ်ဆေးနိုင်ဖို့အခက်အခဲတွေရှိနေပါတယ်။တချို့လူနာတွေအခြေအနေလွန်မရောက်လာလို့တည်ဆုံးရတဲ့ဖြစ်စဉ်တွေလည်းရှိပါတယ်။လူနာတွေကိုကုသပေးနိုင်ဖို့နေရာ၊ကျန်းမာရေးလှုပ်သားနဲ့ဆေးဝါးအပြင်ပစ္စည်းကိရိယာလိုအပ်ချက်တွေများနေတယ်လို့စေတနာဝန်ထမ်းတဦးကပြောပါတယ်
။လူနာတွေကအဓိကလိုအပ်ချက်ကတော့အောက်ဆီဂျင်ဖြစ်လာတယ်။အပြီးတော့ကျတော့ဆေးဝါးဖြစ်လာ။ဆေးဝါးကလည်းဝယ်ရတာဆေးဆိုင်နေပါရဲ့လည်းသူတွေလည်းသူတို့ကိုယ်တိုင်ကကိုယ်ကကုသခံရတာပိတ်ကြရတာလေ။ဒီဝပြလာမှုတွေရှိတယ်ဆိုအဲ့လိုမျိုးဒါပေါ့နော်သိရှိရင်တော့ဆိုင်နေပိတ်ထားတဲ့အတွက်ကြောင့်မို့လို့လူတို့ကသိဝယ်ဖို့သူခက်ခဲနေဖြစ်တာပေါ့နော်အဲ့လိုမျိုးဒီလိုအချိန်မှာကျွန်တော်တို့စူးစမ်းပြီးမှတော့ထိန်းကြည့်မယ်ပေါ့နော်ထိန်းကြည့်လိုက်လို့ရရင်ရပေါ့နော်မရဘူးဆိုလို့ရှိရင်ဟောကျွန်တော်မြို့တော်ဒါအဆလေးပဲရှိသေးတာနောက်ဖက်ကအများကြီးကိုတည်နိုင်နေတယ်အဲ့လိုမျိုးလူကြီးထောင်ကနေတည်တယ်ပြီးသွားနိုင်တယ်ဒီအရေးဖြစ်တယ်အဲ့ဆိုတာကျတော့အထူးလိုက်နာချဖို့လူတွေဆိုတော့ပေါ့နော်
ဒီလိုအဖြစ်များတဲ့ဒေသမှာကိုရီကိုဒါစနစ်နဲ့တည်ထောင်ထားတဲ့ကိုဗစ်ကူးသရေးစင်တာလည်းရှိနေပါတယ်။အဲဒီမှာတန်တရားလူနာတွေကိုပို့ရှိမရှိစစ်ဆေးပေးနေပြီးလိုအပ်တဲ့ကူးသမှုတွေပေးနေတယ်လို့ဒေသခံတွေကပြောပါတယ်။ယောဂကူးစက်မှုများတဲ့ဒေသတချို့ကို stay at home ထုတ်ပြန်ထားပြီးအဲ့ဒီဒေသမှာရှိတဲ့စာတင်ကျောင်းတွေကိုလည်းအကန့်အသတ်မရှိပိတ်ထားပါတယ်။ဒါပေမဲ့ဖွင့်ထားတဲ့ကျောင်းတွေမှာကျောင်းသားနဲ့မိဘဆရာလိုက်နာရမယ့်စည်းမျဉ်းတွေကိုတတ်မှတ်ခဲ့ပါတယ်။ယောဂတန်တရားရှိရင်ကျောင်းမတက်ဖို့နဲ့Max နဲ့ Face Shield ကိုမဖြစ်မနေတတ်ဖို့အပြင်တဦးနဲ့တဦးခက်ခွာခွာနေဖို့ဒါတွေအဓိကလိုက်နာကြရမှာပါ ကာယောဂါကူးစက်မှုတွေကိုအများဆုံးထိန်းချုပ်နိုင်မှုတဦးချင်းစီကစလို့စီးမြင်တွေကိုမပေါ့ဆပဲလိုက်နာစေခြင်းတယ်လို့ကိုဗစ်တက်ဖြတ်ရေးမှာပါဝင်သူတူကလည်းတိုက်တွန်းထားပါတယ
်ကိုယ်လည်းနလန်တကားတာပဲရှိသေးတယ်ကျွန်တော်နိုင်ငံရေးအခြေအနေရလည်းဆက်ပြီးတော့ဒုက္ခရောက်ကြကြတယ်ဒီကြားတော့မှဒီကိုဗစ်ပါတစ်ခါထပ်ပြီးတော့နှိပ်စက်လာလို့ရှိရင်တော့တကယ်တမ်းနှစ်နာမှာတော့ပြည်သူတွေပဲအဲ့ဒါကြောင့်ဒီလိုပုံစံကြီးပြန်ပြီးတော့မဖြစ်ဖို့အတွက်မိမိတို့ကိုယ်စီကိုယ်စီရနေပြီအပြင်ထွက်တိုင်းမက်စ်တက်မယ်ပြင်ပြသွားမယ်ဆိုလို့ရှိရင်စီကနေကြလေနဲ့အော်တရားကြောင်နဲ့ထောက်ပြီးကွာသွားကြတာတို့အိမ်မရောငယ်လက်စီတာတို့ဗန်ဒါမျိုးတွေအသုံးပြုပြီးတော့စပြီးကာကွယ်တဲ့ခါကျဒီကူးစက်မှုနှုန်းတွေနည်းလာမယ်
။ကိုဗစ်တီးပြုတ်လူနာတွေတဲ့ရောဂါကာကွယ်ဆေးထိုးထားပြီးသူတွေလည်းပါဝင်နေပါတယ်။ပြည်တွင်းမှာကူးစက်များပြင်းထန်တဲ့ကိုဗစ်ဗီဇာပြောင်းပိုးသုံးမျိုးတွေ့ထားလို့ပြည်သူတွေကအထူးပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းတွေတချို့ဒေသတွေမှာပြန်လည်စတင်နေတာကိုစစ်ကောင်စီထုတ်သတင်းတွေထဲမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံထုတ် COVID Shield နဲ့တရုတ်နိုင်ငံထုတ် Sinopharm တို့ကိုအစိုးရဝန်ထမ်းတွေနဲ့ပညာရေးဝန်ထမ်းတွေအပါအဝင်ပြည်သူတချို့ကိုထိုးထားပြီးဖြစ်ပါတယ်။နောက်ထပ်ရုရှားနဲ့တရုတ်ကကာကွယ်ဆေးတွေကိုဝယ်ယူဖို့ဆောင်ရွက်နေတယ်လို့လည်းသိရပါတယ်။ COVID ပထမလိုင်းနဲ့ဒုတိယလိုင်းတန်းကိုခက်ခက်ခဲခဲကြော်ဖြတ်ခဲ့ရတဲ့မြန်မာနိုင်ငံမှာဒေသတွင်းကာယောဂါကူးစက်မှုတွေကြော့ပြန်ဖြစ်လာပြီးအတီးပြုတ်လူနာတွေများလာတဲ့အတွက်ယောဂကာကွယ်ရေးမပေါ်ဆကြဖို့ကျန်းမာရေးပညာရှင်တွေနဲ့စေတနာရှင်လှုပ်အားပေးတွေကတတိပေးနေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေကြသတင်းတော်မှတ်စုအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုတင်ပြပေးပါအောင်မယ်။ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုရှော့ချနိုင်မဲ့နီလကောက်တစ်ခုကိုယူဂန်ဒါနိုင်ငံကသဘာဝပတ်ဝန်းကျင်ထင်သင်သမားတဦးတွေ့ရှိထားပါတယ်။စွန့်ပစ်ထားတဲ့အိတ်တွေ၊ပလင်းတွေ၊ဘူးတွေနဲ့ပြန်လည်အသုံးပြုလို့ရတဲ့ပစ္စည်းတွေကောက်ယူစုဆောင်ပြီးဇပွဲတွေ၊ခြံစည်းရိုးတိုင်တွေလိုမျိုးပစ္စည်းတွေထုတ်လုပ်နေတာပါ။ AP သတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ။
ယူဂန်ဒါနိုင်ငံမြို့တော်ကမ်ပါလာရဲ့နတ်ဆန်ပြာကုန်းမြင့်ဖိုင်ကအမိုက်ပုံကြီးကအယုတ်ဆိုးလာပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးလာနေတဲ့စီးပွားရေးလုပ်ငန်းတစ်ခုအတွက်တော့ကုန်ချမ်းတွေရရနေရာတစ်ခုဖြစ်ပါတယ်။စွန့်ပစ်ပလတ်စတစ်အိတ်တွေနဲ့တခါသုံးဘူးတွေကိုပြန်လည်အသုံးချနိုင်ရေးပိုင်ဖြတ်ခြင်းနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူစွန့်ထွင်လုပ်ငန်းရှင်တဦးကအဝယ်တိုင်ဖွင့်ထားတာပါ။ Eco Waste Uganda ကိုတည်ထောင်တဲ့ Jared Nashimya ကမြို့တော်ကမ်ပါလာဝါကီဆိုနဲ့မူကိုနိုမျိုးတွေအပါအဝင်နိုင်ငံတော်မှာပလတ်စတစ်စွန့်ပစ်ပစ္စည်းအဝယ်တိုင်တွေဖွင့်ထားပါတယ်။စွန့်ပစ်ပလတ်စတစ်တန်ကြီးအမြောက်အများဝယ်ယူရရှိနေတဲ့အကြောင်းသူကရှင်းပြပါတယ်
။ In Kampala around we have 350
Kampala မြို့တော်တစ်ခုထဲမှာအမိုက်တန်ကြီး350 metric ton ထွက်ပါတယ်။ Kampala မှာနေတဲ့သူတွေရဲ့စွန့်ပစ်အမိုက်တွေဖြစ်ပြီးဒီထဲက12000ခန့်နှုန်းကနေ1500ခန့်နှုန်းကပလတ်စတစ်တွေဖြစ်ပါတယ်။အများစုကပြန်ကောက်ပြီး recycle မလုပ်ကြပါဘူးအားလုံးကမြေကြီးပေါ်မှာပုံပြီးပြစ်ထားကြတော့မြင်ရတဲ့အတိုင်းပဲအမိုက်ပုံကြီးဖြစ်နေပါလေ
ဖွံ့ဖြိုးရေးဘာသာရက်နဲ့ပွဲရထားတဲ့သူကအစပိုင်းမှာတော့ plastic အမိုက်တွေသိမ်းပြီးပတ်ဝန်းကျင်သက်ရှင်ရေးအတွက်ပဲရည်ရွယ်ခဲ့ပါတယ်ဒါပေမဲ့လည်းသူတယောက်ထင်းနဲ့စခဲ့တဲ့လုပ်ငန်းစိတ်ကူးကအခုဆိုရင်ဝန်ထမ်း100ကျော်ခန့်ထားရတဲ့လုပ်ငန်းတစ်ခုဖြစ်လာပါပြီငယ်ငယ်ရွယ်ရွယ်နဲ့မိခင်ဖြစ်ရသူတွေလည်းအလုပ်ရနေပါတယ်အလုတ်အတွက်အသုံးချတဲ့ plastic အမိုက်တွေလာသွင်းတဲ့သူတွေကိုလည်းသူကအခကြေးငွေပေးပါတယ်။ Jared Nashin မြတ်ကအခုလိုပြောပါတယ
်။ When I started it wasn't a business.
အစားတော့ကတော့အလုတ်တစ်ခုအနေနဲ့စခဲ့တာမဟုတ်ပါဘူး။ကျွန်တော်ကရက်ွက်အတွင်းတန်ရှင်းရေးလုပ်ချင်တာပါ။ဒါပေမဲ့လည်းဆက်ပြီးလုပ်နိုင်မဲ့ကုန်ကျစရိတ်တွေကာမိနိုင်မဲ့တစ်ခုခုများလုပ်နိုင်မလားလို့စဉ်းစားမိရာကနေကျွန်တော်တို့ဘူးတွေနဲ့အခြားပလတ်စတစ်တွေကိုစပြီးကောက်ယူခဲ့တာပါအသုံးချတဲ့ပစ္စည်းတွေရောအသုံးမချတဲ့ပစ္စည်းတွေရောပါနောက်ပြီးပလတ်စတစ်အမိုက်တွေကိုဖြတ်တောက်ထားတာတွေကိုစပြီးရောင်းခဲ့တာပါအဲ့ဒီနောက်မှာအမှကိုယ်တိုင်ပစ္စည်းတွေထုတ်ခဲ့တာပ
ါအခုတော့ပစ္စည်းထုတ်လုပ်မှုကိုနေ့စဉ်ပုံမှန်လုပ်နေပါပြီပလတ်စတစ်ဘူးတွေကိုအမိုက်အသေးလေးတွေအထိဖြတ်တောက်ပါတယ်အဲ့ဒီနောက်မှာတော့ပျော်ပွဲစားစပွဲတွေခြံစည်းရိုးတိုင်တွေလိုပစ္စည်းတွေထုတ်လုပ်တာမှာအသုံးပြုတာပ
ါ fencing pole is made of 11
ခြံစည်းရိုးတိုင်တစ်လုံးထုတ်ဖို့အတွက်ပလတ်စတစ် 70 ကီလိုသုံးရပါတယ်ဥပမာပြောရရင်ဆော်ရာပလင်းရေပလင်း48လုံးက1ကီလိုရှိပါတယ်ဒါကြောင့်ခြံစည်းရိုးတိုင်တစ်လုံးအတွက်ပလတ်စတစ်ပလင်းပေါင်း500လောက်အသုံးပြုတာဖြစ်ပါတယ်
ကိုယ်တိုင်ပစ္စည်းတွေထုတ်လုပ်နေတဲ့အပြင်စွန့်ပစ်ပလတ်စတစ်တွေကိုပြန်အသုံးချတဲ့အဖွဲ့တွေထံကိုလည်းစွန့်ပစ်ပလတ်စတစ်ဖြတ်စာတွေကိုသူကရောင်းပါတယ်။ဥပဒေတွေစီမံစည်းကမ်းတွေချမှတ်ထားပေမဲ့လည်းပလတ်စတစ်စွန့်ပစ်မှုပြဿနာကတော့ပြည်လည်နိုင်ဖို့အလံဝေးနေပါသေးတယ်။ဒေါက်တာတွမ်ဥကရုကအမျိုးသားသဘာဝပတ်ဝန်းကျင်စီမံခန့်ခွဲမှုအာဏာပိုင်အဖွဲ့ NEMA ကဖြစ်ပါတယ်။ယူဂန်ဒါရဲ့ဥပဒေအရပလတ်စတစ်ထုတ်လုပ်မှုအလုံးမှာဒစိမ့်တွေမဖြစ်မနေတက်ရတယ်လို့လဲဒေါက်တာဥကူရုကပြောပါတယ်။ကုမ္ပဏီတစ်ခုချင်းစီကသူတို့ရဲ့ထုတ်ကုန်အလုံးကိုဒစိမ့်တက်ရတာကြောင့်ပလတ်စတစ်ထုတ်ကုန်တိုင်းဟာထုတ်လုပ်တဲ့ကုမ္ပဏီကိုသိရှိနိုင်တာဖြစ်တဲ့အကြောင်းလဲသူကပြောပါတယ်။ပလတ်စတစ်ထုတ်လုပ်သူတွေအနေနဲ့ပလတ်စတစ်စွန့်ပစ်မှုအတွက်ပါတာဝန်ယူဖို့လဲဥပဒေကပြဋ္ဌာန်းထားတာပါ။ယူဂန်ဒါအစိုးရအနေနဲ့ပလတ်စတစ်အမှိုက်တွေပြန်မသိမ်းတဲ့ကုမ္ပဏီတွေကိုအကြီးအကျယ်ထမ်းရိုက်ပြီးတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်ရမယ်လို့သူကပြောပါတယ
်။ The law now requires that all plastics are labeled.
Plastic ထုတ်လုပ်သူတွေအနေနဲ့ဒီ plastic တွေကိုပြန်ကောက်ယူပြီးအဆုံးအထိတာဝန်ယူရမယ်လို့ဥပဒေကပြဋ္ဌာန်းထားပါတယ်။ဒီလိုပြဋ္ဌာန်းထားတာကြောင့် plastic ထုတ်လုပ်တဲ့လုပ်ငန်းတွေအနေနဲ့ဈေးဆန်နေလို့နေရာတွေမှာပြန်လည်ကောက်ယူရတဲ့စနစ်တခုလည်းရှိပါတယ်။ဒါမှမဟုတ်လည်း plastic တွေပြန်လာသွင်းအခကျင်းဝင်ပြည့်တဲ့စနစ်မျိုးလည်းရှိပါတယ်။ဒီလိုလုပ်တာတွေကလူတွေကို plastic မိုက်တွေမပြည့်အောင်အားပေးရလည်းရောက်ပါတယ်။
စွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးချတဲ့လုပ်ငန်းတွေကိုအစိုးရကအပြည့်အဝအားပေးထောက်ပံ့မှုမရှိဘူးလို့ Eco Waste Uganda ကိုတည်ထောင်တဲ့ Nation များကပြောပါတယ်။တခါတရံမှာသူ့ကုမ္ပဏီကပလတ်စတစ်အမှိုက်ကောက်သူတွေကိုအနာပိုင်တွေကအနှောက်အယှက်ပေးတယ်လို့သူကပြောတာပါ။ဒါကြောင့်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချနိုင်အောင်ကြိုးပမ်းနေကြတဲ့စွန့်ထွင်လုပ်ငန်းရှင်တွေကိုအစိုးရဘက်ကပံ့ပိုးပေးဖို့တိုက်တွန်းလိုတဲ့အကြောင်းစွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးပြုနိုင်ရေးလုပ်နေတဲ့ Jeren Nashimya ကပြောပါတယ်
။ I would request the government agencies that are involved in the
ဘာမှပေါ်ဝင်ခြင်းရေးစီမံခန့်ခွဲမှုနဲ့သက်ဆိုင်တဲ့အစိုးရဌာနတွေအနေနဲ့ပလတ်စတစ်အမှိုက်တွေကောက်ယူပြီးပြန်လည်အသုံးပြုရေးလုပ်နေကြတဲ့စုံဦးတည်ထွင်လုပ်ငန်းရှင်တွေကိုပို့ပြီးပံ့ပိုးနိုင်အောင်ဆောင်ရွက်ပေးပါသူတို့ကိုအလုပ်တွေရမသွားအောင်အနှောက်အယှက်မဖြစ်အောင်လုပ်ပေးပါလို့ကျွန်တော်ပန်ကြားလိုပါတယ
်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားစွန့်ထွင်လုပ်ငန်းရှင်နှရှင်မြဲရဲ့နောက်ထပ်စီမံကိန်းတစ်ခုကတော့စတူရန်မိုင်26,000ကျော်ရှိတဲ့Lake Victoria ရိုင်ကြီးမှာပလတ်စတစ်အမှိုက်တွေစီးဝင်မှုကိုဟန်တားနိုင်ရေးနီလန်းရှာဖို့ဖြစ်ပါတယ်။ရိုင်ကြီးတဲ့ကိုအမှိုက်တွေမရောက်နိုင်ဖို့အတွက်ရိုင်ကြီးတဲ့ကိုစီးဝင်ရာအဓိကရေမြောင်းကြီးတွေအလုံးမှာပိုက်ကွန်တွေတက်ဆင်ထားပြီးအခုဆိုရင်အဲ့ဒီပိုက်ကွန်တွေမှာပလတ်စတစ်အမှိုက်တွေနဲ့ပိတ်မိနေပါတယ်ရှင
်။မတင်ကြီးထက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးဝါးရေးကဏ္ဍကိုနားဆင်ကြကြရတာပါခနော်ခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်ကိုယ့်ရဲ့စိတ်ကျန်းမာရေးမထိခိုက်အောင်နားလည်ပေးနိုင်သူကိုရင်ဖွင့်ပြောပြဖို့အရေးကြီးတယ်လို့စိတ်ကျန်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူတွေကအကြံပြုပါတယ်မြန်မာပြည်သူတွေခံစားနေရတဲ့စိတ်ဒဏ်တွေတက်တရာရအောင်အကြံပေးအစီအစဉ်တွေကိုအွန်လိုင်းပေါ်မှာလုပ်ပေးနေတဲ့ဩစတြေးလျနိုင်ငံကမတ်အေဂျန့်ခင်နဲ့မတ်ဝတန်စီစာကျော်တို့နဲ့ဆွေးနွေးပြီးမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ပတ်သက်လို့ခံစားနေကြရတဲ့စိတ်ထိခိုက်ဝမ်းနည်းမှုတွေမချေနှံ့မှုတွေပြေပြောက်စေအောင်လို့ကိုယ့်ရဲ့ခံစားချက်တွေကိုရင်ထဲကနေဖွင့်ထုတ်လိုက်တာအကောင်းဆုံးပဲလို့စိတ်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါရယ်။ဩစတြေးလျနိုင်ငံမှာစိတ်ကျန်းမာရေးမာစတာဘွဲ့တက်နေတဲ့မတ်အေဂျန့်ခင်နဲ့စိတ်ပညာဆိုင်ရာဘွဲ့ရထားတဲ့မတ်ဝတ္တန်စီစာကျော်တို့ကစိတ်ကျန်းမာရေးအကူအညီလိုအပ်နေသူတွေကိုပံ့ပိုးကူညီနိုင်ဖို့လှုပ်ပေးနေကြပါရယ်။မြန်မာပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့ Heart Beams Foundation Prahita အဖွဲ့မှစိတ်ကျန်းမာရေးပညာပေးအစီအစဉ်တွေကိုသူတို့နှစ်ယောက်ကလှုပ်ပေးနေတာပါ။မတ်ဝတ္တန်စီစာကျော်ကတော့My Psych for Life ဆိုတဲ့ Facebook page မှာစိတ်ကျန်းမာရေးအထောက်အကူဖြစ်တဲ့အကြောင်းအရာတွေကိုတင်ပြပေးနေသူပါလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့သူတို့ကဗီဒီယိုအစီအစဉ်တိုးလေးတွေလုပ်ပြီးတော့အကြံပေးနေကြပါတယ်
ဟိုညီမတို့အခုလုပ်နေတာကြတော့ဗောနော်၃ခုလောက်ရှိရေဗောနော်ပထမဆုံးတစ်ခုကကြတော့ psycho education မြန်မာလိုဆိုတော့စိတ်ကျန်းမာရေးအသိပညာပေးပုံစံမျိုးလေးဗောနော်ဗီဒီယိုလေးတွေပို့ဆွေးတင်ပေးတယ်ဒုတိယတစ်ချက်ကကြတော့ဒီလူတွေအများကြီးဗောနော် psycho social support meeting လိုမျိုးလုပ်ချင်တာဗောနော်အလားစိတ်ကျန်းမာရေးအထောက်အပံ့ဗောနော်ဘယ်လိုမျိုးဒီအချင်းချင်းအုပ်စုလိုက်ဖွဲ့ပြီးတော့ဗောနော်ခံစားနေရသူတွေရင်ဖွင့်လို့ရတဲ့နေရာမျိုးကိုဗောနော်လုပ်ပေးချင်တာပါအလားတော့ဟိုမြန်မာနိုင်ငံလူတွေအဓိကထားလုပ်ပေးခြင်းပေမဲ့အခုဒီ project လေးစာရနေတာ Sydney မှာဖြစ်နေတဲ့အတွက်ကြောင့်မလို့ Sydney ကလူတွေနဲ့ပေါ့နော်အရင်စလုပ်ဖို့ရှိပါတယ်အဲ့တော့အဲ့ Sydney ကလူတွေကနေတက်ဆင်ပေါ့နော်ပြီးတော့မှမြန်မာပြည်ကိုပြန်ပြန့်ပွားသွားရဲပြန်ပွားသွားမှာပါ
ဟုတ်ကဲ့ဟိုဝတ္တန်ခုနပထမဆုံးပြောသွားတဲ့အလို psycho education အလို စိတ်ကျန်းမာရေးပညာပြောတဲ့ကိစ္စတွေကြတော့လေလူတွေကဒီခု listener နားထောင်နေတဲ့လူတွေကလည်းအကုန်လုံးပါမြန်မာပြည်ကလည်းဟိုမဒီယာလည်းဖြစ်မယ်အဲ့လိုဆိုတော့တခုမြန်မာအဲ့လိုမျိုးကောက်ချာနဲ့ပတ်သက်ပြီးပြောချင်တာကတော့မြန်မာလူမျိုးတော်တော်များများပေါ့နော်စိတ်ကျမ်းမာရေးအကြောင်းပြောဖို့ရှက်တတ်တာလည်းရှိတယ်စိတ်ကျမ်းမာရေးအကြောင်းပြောရင်လည်းတခြားလူဝေဖန်မယ်လို့လည်းထင်ကြတာရှိတယ်ပေါ့နော်အဲ့ဒါကိုနည်းနည်းလေးအင်္ဂလိပ်လိုစကားဆိုရင်တော့ stigma ပေါ့နော်အဲ့ stigma ကို short ဖို့လည်းစူးစမ်းပြီးတော့အဲ့ video လေးနဲ့လုပ်ဖို့လည်း plan ရှိပါတယ်ပေါ့နော
်အမြင်အလွယ်မှာပေါ့
အမြင်ဟုတ်ဟုတ်ကဲ့ကျေးဇူးပဲ
အခုဒီလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကြည့်လို့ရှိရင်လူတော်တော်များများအနည်းငယ်များပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်နေကြတဲ့စိတ်တူတာတွေမကျေနပ်တာတွေဝမ်းနည်းတာတွေဖြစ်နေကြတယ်ပေါ့လေတော်တော်များများဟိုမြန်မာနိုင်ငံတည်းကမှမဟုတ်ပါဘူးဒီဟိုတကဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေလည်းဒီလူမျိုးခံစားနေကြရမယ်လို့ထင်တယ်လေဆိုတော့အဲ့လိုမျိုးခံစားမှုတွေကိုပြေပြောင်းနိုင်ဖို့အတွက်အကောင်းဆုံးပေါ့နော်ဘယ်လိုအကြံပေးခြင်းလဲရှင
့်ဟာအေးချမ်းပြောရမယ်ဆိုရင်တော့အဆင်ပြေပေါ့နော်မြန်မာပြည်ကလည်းအခုတော်တော်များများခံစားနေရဖြစ်တာလည်းနေတိုင်းဖြစ်နေတာဆိုတော့လောက်ဖို့ကတော့ခက်ပါပဲကိုယ့်ရဲ့ဟိုဟာဘယ်လိုခေါ်မလဲ daily routine ပေါ့နော်နေ့စဉ်လုပ်နေရအဲ့လိုလုပ်နေကြတာကိုပဲဆက်ပြီးတော့လောက်ဖို့စူးစမ်းပေါ့နော်မနေ့ထိုင်တည်းဟာတရားစားမယ်စားပြီးဒါလုပ်မယ်အဲ့လိုလုပ်နေကြတာလေးပြီးပဲဆက်ဟာလုပ်ဖြစ်အောင်လုပ်ပေါ့နော်ပြီးနောက်တစ်ခုကတော့ mindfulness ဆိုတာကတော့မြန်မာလိုပြန်တော့တရားထိုင်လို့ပါပဲဒါပေမဲ့အဲ့လိုအသက်ရှူပြီးတော့5မိနစ်လောက်ပဲဖြစ်ဖြစ်ကိုဖြစ်နေခံစားချက်တွေကို reflection လုပ်နိုင်အောင်ပေါ့နော်မြန်မာလိုတော့တရားမပြောတော့ဘဝတန်ပြန်မေးမလားတော့မသိဘူး
တိနေဖို့အရေးကြီးရောကိုခံစားလို့တိနေဖို့အရေးကြီးတယ်သတိမလွတ်သွားဘူးပေါ့အဲ့ဒီအချိန်မှာပေါ့လေဒီတိုင်းဟိုဖြစ်နေတာဆိုလို့ရှိရင်လည်းဖြစ်နေတာကိုတိနေပေါ့နော်ပြတ်သွားရင်လည်းပြတ်သွားတာကိုတိနေပေါ့နော်အချိန်ခဏလေးပဲပေးပြီးတော့ပေါ့နော်ဘာလို့ဆိုတော့တနေ့ကုန်လုံးအချိန်တိုင်းတိနေဖို့ကြောက်ရလဲသူကသတိထားနိုင်မှုဆိုတာမလွယ်ဘူးလေလို့ဆိုအရန်ခံစားရတဲ့အချိန်ကြာရင်ခဏလောက်ပဲဖြစ်ဖြစ်10မိနစ်15မိနစ်လောက်ပဲဖြစ်ဖြစ်ခံစားချက်လေးတွေကိုဒီတိုင်းဥမာပြရမယ်ဆိုတော့ကားလမ်းမကြီးပေါ်မှာကားတွေရွေ့သွားတယ်လို့မျိုးပဲလေကားတွေကအတွေးတွေခန်းစားချက်တွေလို့ယူဆပြီးဟိုပေါ့နော်အတွေးတွေကကားတွေပေါ့နော်ခန်းစားချက်တွေကကားတွေလို့မျိုးကိုရှင်မှာဖြတ်သန်းသွားတယ်လို့မျိုးပေါ့နော်တိနေဖို့ကြည်နေဖို့ပြောချင်တာပါဟုတ
်အဲ့ချက်အနေနဲ့ပြောရမယ်ဆိုတော့ဗီဒီယိုတစ်ခုထုတ်ထားသလိုပဲပေါ့နော်အဲ့ဖုန်းတောက်လျှောက်ကြည်နေတာခုမြန်မာပြည်မှာလည်းအင်တာနက်တော့ရတဲ့အချိန်တိုင်းလူတိုင်းကြည်နေကြတာပါပဲအရန်လည်းကြည်ဖို့လည်းလိုအပ်တယ်လို့ပေါ့လို့ထင်နေကြရပဲပေါ့နော်ဒါပေမဲ့ခဏခဏကြည်လာတဲ့အချိန်ကျတော့စိတ်ထိခိုက်တာလည်းမြင်တဲ့အချိန်မှာလည်းအဲ့ခံစားချက်တွေအများကြီးပေါ်လာဆိုတော့အဲ့ချိန်မှာပြင်းထန်လာတဲ့ခံစားချက်တွေကိုဟိုဖုန်းမကြည့်နဲ့လို့လည်းတော့မပြောချင်ပါဘူးဒါပေမဲ့ဘယ်ချိန်ကြည့်ရမလဲဆိုတာကိုစဉ်းစားကြည့်ချင်ပါတယ်ပေါ့နော်ဟိုအိတ်ခံနေကြည့်တာလို့စားခံနေကြည့်ရချင်မှာအဲ့ကြီးပြတ်တာလို့အစားပြတ်တာတော့ဖြစ်တော့အဲ့ချိန်လေးသတိထားပြီးတော့ short ပြီးသုံးတာပေါ့နော်အဲ့လိုမလုံးနိုင်ဘူးဆိုရင်လည်းအဲ့လုံးသုံးပြီးရဲ့အချိန်မှာပဲတခြားလူဘေးမှာရှိရမိသားစုဖြစ်ဖြစ်တကယ်ချင်းဖြစ်ဖြစ်သူတို့ကိုစကားပြောပြီးတော့ကိုမြင်လာတဲ့ဟာတွေကိုပေါ့နော်ပြန်ပြီးဟိုအချင်းချင်းစကားပြန်ပြောဖြည်းဖြည်းချင်းပြန်ပြီးဟုတ်ကဲ့နှစ်သိပ်ပေါ့နော်ဘေးကလူကြောက်ကိုပြောဖို့ရလို့ရလို့ထင်ပါတောက်လျှောက်ဖုန်းနဲ့ကြည့်နေရထက်ဆိုင်ပေါ့နော
်ဒီအတန်ပြောရသလိုပဲအကောင်ဆုံးနည်းလည်းတကူက social support ဆိုတာအဲ့လိုမျိုးမိသားစုဝင်တငယ်ချင်းကိုချစ်ခင်ရင်းလူချင်းချင်းနဲ့စကားပြောတာပဲပေါ့နော်နောက်စကားပြောတာအပြင်ပေါ့နော်အဲ့လိုအတူတူတူတူကိုအရင်တော့မိသားစုချင်းချင်းနဲ့ဘာကြီးလုပ်လေးရှိလဲပေါ့မှာဟင်းတူတူချက်လေးရှိလား TV တူတူကြည့်လေးရှိလားခင်းတူတူစောလေးရှိလားပေါ့နော်ကိုအဲ့လိုမိသားစုတွေနဲ့တယောက်တည်းနေရာထက်ဆိုင်ပေါ့နော်မိသားစုတွေနဲ့ရက်ွက်တဲ့လူတွေနဲ့ပဲဖြစ်ဖြစ်ပေါ့နော်ကိုအစဉ်ပြေတဲ့အရာလေးတွေအတူတကွာပေါ့နော်လှုပ်စေချင်ပါတယ်နောက်တစ်ခုကကြတော့ volunteer တွေပေါ့နော်အဲ့လိုဒီဟိုပရာဟီတာလုပ်တာပေါ့နော်ပရာဟီတာလုပ်တဲ့ဆိုတော့ဟိုလိုမျိုးပတ်စံရှိပေးကန်နိုင်မှာမဟုတ်ဘောเนาะကိုဘသူ့ကိုဘာကူညီနိုင်မလဲဘောเนาะအဲ့လိုမျိုးကူညီနိုင်တဲ့အရာရှင်လဲဘောเนาะအခုချိန်မှာအဲ့လိုမျိုးအရန်လိုတာကိုအချင်းချင်းရိုင်းပင်းကူညီထောက်ပံ့မွာလေအဲ့လိုမျိုးကူညီလိုက်လို့ရှင်လဲဩဟိုဘောเนาะငါသူများတွေအတွက်လဲကောင်းတာငါလုပ်ပေးနေရတယ်ဆိုတော့လေဟိုစိတ်ခံစားရတာလဲတတ်တာစီဘောเนาะဩငါနဲ့အချင်းနေတူရဲ့လူတွေလဲရှိမယ်ငါထက်ဆိုးရဲ့လူတွေလဲရှိမယ်ငါတယောက်တည်းအဲ့လိုအရန်ဆိုးနေရ လိုမျိုးတွင်းနေတဲ့အတွေ့အကြုံလည်းပေါ့နော်တတားစီနိုင်နေပေါ့နော်ဆိုတော့သူများအောင်ကူညီကြည့်ပါလို့လည်းပြောချင်ပါတယ်ဟုတ
်ဒီလိုမျိုးကိုယ့်ရှင်ထဲမှာခံစားရတယ်တခုခုဖြစ်လာတယ်ဆိုရင်ကိုယ့်ရှင်ထဲမှာမထားဘဲနဲ့ပေါ့နော်ကိုယ့်ရဲ့ခံစားချက်ကိုရှင်ထဲကနေဖွင့်ထုတ်ပြီးတော့ပြောပြဖို့အတွက်ကရောဘလောက်အရေးကြီးတယ်လို့ပြောနိုင်လဲရှင့
်ဝတ်တန်အရင်ဖြေလိုက်
ပါဝတ်တန်ပြောလိုက
်ဟုတ်ကဲ့ဟိုဒီစိတ်ထဲမှာခံစားနေရတာဟိုပေါ့နော်ဟိုဒီလိုမျိုးပြင်ဖွင့်လိုက်တာလို့ပြောထုတ်လိုက်ရလို့ဆိုတာတွေကဟိုအဲ့လိုမျိုးလှုပ်လိုက်ရခြင်းဖြင့်စိတ်ခံစားရတယ်တတတာသွားနိုင်တယ်လို့သူတေသနာတွေမှာတော်တော်များများအတွေ့ရှိထားရပေါ့နော်ဟိုအဲ့လိုမျိုးလုံးဝယောဂပျောက်သွားမယ်လို့ပြောချင်တာတော့မဟုတ်ပေမဲ့ခံစားချက်တွေဟိုအရန်ပြင်းထန်တာတွေဟိုပေါ့နော်တကယ်နားထောင်နာကျွမ်းကျင်တဲ့သူနဲ့နားထောင်အဲ့လိုမျိုးနားထောင်ခံလိုက်ရတယ်ဟိုနားလည်မှုခံငါပြောတဲ့ဟာတွေသူတို့ကနားလည်ပါလားဗောနောငါဖွင့်ထုတ်လိုက်ရပါလားဆိုတဲ့ခံစားချက်ကြောင့်ခံစားရတာတွေတော့တတသွားစေနိုင်တယ်ဗောနောအဲ့လိုဆိုကိုအရန်ပြင်းထန်နေတဲ့အခါမှာတကယ်လို့နားထောင်ပြီးမဲ့လူမရှိရင်တော့မှကိုခံစားနေရတာတွေကိုလူမျိုးရေးချလိုက်တာမျိုးဗောနောရေးချလိုက်တာမျိုးဒါမှမဟုတ်လဲတချင်းလူမျိုးတချင်းတချို့ဆိုလဲကြပြားလေးဆက်ရေးတာမျိုးတွေလောက်တာရှိတယ်ဗောနောအဲ့လိုမျိုးလောက်တာဖြစ်ဖြစ်ဗောနောတမျိုးမျိုးနဲ့ဗောနော express ဗောနောဖွင့်ဖော်ထုတ်လိုက်တာဗောနောပကြီးဆွဲတာဖြစ်ဖြစ်ပေါ့เนาะအဲ့လိုမျိုးလေးပေါ်ထုတ်စေချင်တယ်ပေါ့เนาะဘာလို့ဆိုတာကိုခံစားချက်တွေကိုမျိုးတိတ်ထားတာဆိုင်ဖွင့်ထုတ်တာပို့ပြီးတော့ခံစားရတာအရှင်တတားစင်နေလို့ပ
ါစိတ်ချမ်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူမတ်အေးချန်းခင်နဲ့မတ်ဝတ်တန်စီစာကျော်တို့ဖြစ်ပါတယ် Heart Beams Foundation Prahita အဖွဲ့ရဲ့ Facebook စာမျက်နှာနဲ့ My Site for Life ဆိုတဲ့ Facebook page မှာသူတို့ရဲ့စိတ်ချမ်းမာရေးပညာပေးဗီဒီယိုအစီအစဉ်တွေကိုကြည့်နိုင်ဖတ်ရှုနိုင်ကြပါတယ်ရှင်ကျွန်မဆွန်မြတ်ပါ
အစမြမစီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American အတန်းကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ဓာတ်ခွဲနမူနာစုစုပေါင်း 11,024 ခုကိုစစ်ဆေးခဲ့တာမှာအတည်ပြုလူနာသစ် 2,969 ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဌာနကဒီကနေ့ည8နာရီမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဒီကနေ့သေဆုံးသူ42ဦးရှိခဲ့တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတဝန်းနိုင်ငံရေးစစ်ရေးအကြက်အတဲပဋိပက္ခတွေအပြင်ကယောဂဘေးကိုပါတပြိုင်တည်းရင်ဆိုင်နေရပါတယ်မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်ဒေသအသီးသီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်အကြားပြစ်ခတ်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဖြစ်နေသလိုနှစ်ဖက်ထိခိုက်သေဆုံးသူတွေလည်းတိုးလာနေပါတယ်စကိုင်းတိုင်းကောလင်းမြို့နယ်မှာမနေ့ညပိုင်းကကောလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့အကြားတိုက်ပွဲတွေအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပြီးစစ်ကောင်စီဘက်ကတော့ပိုပြီးအထိနာခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကထိခိုက်သေဆုံးမှု10ခန်းနဲ့ချီရှိတယ်လို့ဒေသခံတချို့ကပြောပေမဲ့စီးရင်အတိအကျကို VOA ကတိကျအတိမပြနိုင်သေးပါဘူးခင်ဗျာ။ရန်ကုန်မြို့မှာရှိတဲ့ဂျပန်တန်ယုံတန်တမာဝန်ထမ်းတွေနဲ့ဂျပန်လူမှုကူညီရေးယုံဝန်ထမ်းတွေတရှိရာခြံဝင်းနဲ့မြန်မာလူညုံရေးတပ်ဖွဲ့တွေ AP လကအတင်းအကျဝင်ရောက်ရှာဖွေခဲ့တဲ့ကိစ္စကိုဂျပန်အစိုးရကကောက်ကက်ခဲ့တယ်လို့အလားတူလို့ရွက်တွေထပ်ပေါ်ပေါက်မလာအောင်ဟန်တာပေးဖို့တောင်းဆိုခဲ့တဲ့အကြောင်းဂျပန်အစိုးရပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဝန်ထမ်းတွေထိခိုက်ဒဏ်ရာရတာမျိုးမရှိခဲ့ပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားသုံးခဲ့တဲ့အဲ့ဒီလို့ရွက်တွေဟာဂျပန်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်အန္တရာယ်ရှိစေတယ်လို့တန်တပန်ဆက်ဆံရေးဆိုင်ရာဗီယက်နာသဘောတူညီချက်ကိုချုပ်ဖောက်တာဖြစ်တယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်ခင်ဗျာအပီလာကစားပြီး COVID-19 ကရောဂါတက်တရလိုက်နဲ့ရင်ဆိုင်နေရတဲ့ထန်းနိုင်ငံမှာတနင်္ဂနွေနေ့တရက်ထဲသေဆုံးသူ90နဲ့ပိုးကူးဆက်သူ6000ကျော်ရှိနေပါတယ်။လက်တာမျိုးဗီဇပြောင်းပိုးတဲ့ကြောင့်ဘန်ကောက်မြို့အပြင်အနီးတစ်ဝိုက်မှာပိုးကူးဆက်မှုတွေပုံမှန်တိုးနေပြီးတော့တနင်္ဂနွေလုံးကိုပါပြန့်နှံ့နေတာကိုထန်းနိုင်ငံကရောဂါကာကွယ်ရေးထိန်းချုပ်ရေးဌာနကတွေ့ရှိခဲ့တယ်လို့ထန်းနိုင်ငံကြားရေးဌာနသတင်းပြန်ကြားရေးအဖွဲ့ညွှန်ကြားရေးမှူးကဒီကနေ့သတင်းသာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ထန်းနိုင်ငံမှာလက်ရှိပိုးကူးခံရသူ2,000ကနေပြီးသေဆုံးသူကတော့2,300လောက်ရှိနေပါတယ်ခင်ဗျာမြန်မာနိုင်ငံထဲမှာရှိတဲ့အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးတွေကနိုင်ငံသားအကြီးတန်းတာဝန်ရှိသူတွေအနေနဲ့ခွင့်ပြုချက်မရှိဘဲနိုင်ငံထဲကထွက်ခွာခွင့်ကိုစစ်ကောင်စီကပိတ်လိုက်တဲ့အကြောင်းဒီကိစ္စကိုဓာတ်ရိုက်သိထားတဲ့လူတစ်ယောက်ကိုကိုကပီရိုက်တာသတင်းတရမှာဒီကနေ့ဖော်ပြထားပါတယ်ခင်ဗျာ ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်စပန်းဆိုင်ရာအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ VOA စီစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ